Welcome to the Voice of America in Burmese.
Mingala nya cha ma shin. VOA Myanmar Pai season ye 2019 khune October 1 ye inga ne nya pai 9 na ya ne 10 nai thi season ne go American ti daw su myo Washington DC ga ne line to meter 1925 ne VOA ye Facebook sa myan na ga ne dai thol ni ba wi. ကျမနင်္ဂလာပါအခုညပိုင်းစီစဉ်ရွေးတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါသမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးမှုတွေအတွက်ယူကရိန်းနဲ့ဆက်ဆက်တဲ့ဆွေးနွေးစံတန်းတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရည်ရှိအနေနဲ့နိုင်ငံသားရေးဝန်ကြီးပွန်ပေယိုရူကိုအောက်လွတ်ကျော်ဒီမိုကရက်အမတ်တွေကဆင်ခေါ်ထားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးဆွေးဆက်ညှိနှိုင်းပွဲတွေကိုတော့ဒီလ9ရက်နေ့ပြန်ဆဖို့သဘောတူထားပြီလို့မြောက်ကိုရီးယားအစိုးရသတင်းမှာပြောပါတယ်မြောက်ကျောက်တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အချိန်မှအခမ်းအနားမှာတော့တရုတ်အစိုးရကသူရဲ့စီးရဲအင်အားကိုထုတ်ဖော်ပြသခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းတဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပါရှင်နိုင်ငံတကာစံနှုန်းတွေနဲ့ကင်ကြီးရဲ့မြန်မာစာ Unicode စနစ်ကိုဒီကနေ့ကစပြီးတော့နိုင်ငံတော်အသုံးပြုလိုက်တဲ့ပေါ်ပြည်သူတွေရဲ့အခက်အခဲနဲ့အမြင်သဘောလားဘယ်လိုရှိပါသလဲ
ဒီစကင်းနဲ့ကြီးကျွန်တော်တို့ကြောက်ဖို့ပြုဖို့ကြတော့အခက်အခဲတချို့တော့ရှိပါတယ်ไซไซလုပ်တဲ့လူတွေကဒီပေါက်ရိုက်ဖို့ကြတော်တော်ခက်ခဲတယ်ပေါ့
ပုတ်ကလေးကဂျာနယ်တိုက်တစ်ခုရဲ့ IT တာဝန်ခံတူပြောသွားတာပါရှင်ပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်မြန်မာစစ်တပ်နဲ့အေးအေးရခိုင်နဲ့နိုင်ငံတပ်ဖွဲ့တွေကြောင်းချင်းပြည်နယ်ပလောဝါမြို့နယ်ထက်ကဘုံတော်ကြီးစတင်ကြောင်းတဲ့လက်နက်ကြီးကြားလို့ထိခဲ့တဲ့အရာတို့ရှိတဲ့တဲ့တင်ဒီကနေ့မှာအသက်65နှစ်ပြည့်တဲ့အမေရိကန်သမ္မတဟောင်းဂျီမီကာရာရဲ့လူငယ်တွေနဲ့ထိတွေ့ဆက်ဆံနေစေလက်ရှိလှုပ်ရှားမှုတွေအကြောင်းကိုလည်းထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ဝမ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစံနဲ့တိုက်လေတိုင်းဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွင်ကိုမှတ်ခင်ပြတွင်နဲ့ကုကျော်သိန်းတို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစာရင်းတွေကိုပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှိအနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းပတ်ထဲလွှတ်တော်မှာတက်တည်ထွက်ဆိုဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစာရင်းတွေပေးအပ်ဖို့ကြာတာပတိနေ့အထိအချိန်ပေးထားကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေကဆင့်ခေါ်စာမှာပြောထားပါတယ်။သမ္မတထရမ့်ဟာဒီလာမယ့်2020သမ္မတရွေးကောက်ပွဲမှာအနိုင်ရအောင်နိုင်ငံသားတိုင်းပြည်တစ်ခုကကြားဝင်ဆောင်ရွက်ပေးဖို့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ဆိုရက်ဆိုရင်မှုနဲ့အတွင်းလူတယောက်ကတိုင်ကြားခဲ့ပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့တာပါ။သမ္မတထရမ့်ရဲ့ရှေ့နေဟူဒီဂျူလီယာနီကိုတော့ယူကရိန်းနဲ့ဆက်ဆက်တဲ့ဆွေးနွေးစာရင်းတွေကိုအောက်တိုဘာလ15ရက်နေ့နောက်ဆုံးထားတင်ပြဖို့အောက်လွတ်တော်ကဒီရေးရာကော်မတီဥက္ကဋ္ဌတွေဖြစ်ကြတဲ့အယ်လီယက်အန်ဂယ်ဝဒမ်ရှစ်ဖ်နဲ့အလိုက်ဂျာကမ်မင်းစ်တို့ကဆင့်ခေါ်ထားတာပါ။Mr. Giuliani ကတော့သူ့အပေါ်ဆင့်ခေါ်စာကိုလက်ခံရရှိထားတဲ့အကြောင်းနဲ့တင့်တော်တယ်လို့စဉ်းစားလှုပ်ဆောင်သွားမှာဖြစ်တယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေတစင်တုတ်ပြန်ထားပါတယ်။သမ္မတ Trump ကလည်းဒီသူ့နဲ့ Ukraine သမ္မတအကြားမှာဇူလိုင်လ25ရက်နေ့တုန်းကဖုန်းဆက်သွယ်စကားပြောဆိုခဲ့တာမှာဘာအမှားယွင်းမှမရှိခဲ့ဘူးဆိုပြီးတနင်္လာနေ့တုန်းကထပ်မံကောက်ွယ်ပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးဆေးဆက်ညှိနှိုင်းပွဲတွေကိုအောက်တိုဘာလ9ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆိုရအဘော KCNA သတင်းဌာနကဒီကနေ့ပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိပ်တီးအစည်းအဝေးအောင်မြင်မှုမရပဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတူးနောက်မဆုတ်ဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲ။အောက်တိုဘာလ4ရက်နေ့မှာကနဦးဆက်သွယ်ကြပြီးတဲ့နောက်ဆေးဆက်ညှိနှိုင်းပွဲလုပ်မယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးချိုးဆွန်ဝီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCNA သတင်းဌာနကဖော်ပြပါရယ်။ဆေးစပ်ညှိနှိုင်းပွဲတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပြီးမလဲ။အမေရိကန်ဆိုရအနေနဲ့ဘိုးဘီလှည့်တာပြောင်းတာရှိတဲ့သဘောထားပြတဲ့နဲ့ဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါရယ်။ဒါမဲ့ဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့အမှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတင်တယ်လို့နျူကလ িয়ার ရေးမြောက်ကိုရီးယားဆေးစပ်ညှိနှိုင်းရေးမှူးချုပ်ကင်မြုံဂျီကပြီးခဲ့တဲ့လထုတ်ပြန်ချက်တစ်ခုမှာပြောထားပါရယ်။မြောက်ကိုရီးယားဘက်ကစစ်ဆင်ညီနိုင်ပြည်နယ်တွေ့ဖို့အမေရိကန်အနေနဲ့အစဉ်အဆက်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကလည်းပြီးခဲ့တဲ့လမှာပဲပြောထားပါတယ်။ဒါပေမဲ့လည်းအထောက်ခံလိုက်ရတဲ့အမေရိကန်မျိုးသားလူငယ်ရေးဂျန်ပီပုတ်ကိုဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွတ်လွတ်ဖို့ရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါတယ
်။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အတွက်ထောက်လှမ်းပေးနေတဲ့မျိုးသားတယောက်ကိုတည်တံ့ချမှတ်လိုက်တဲ့အကြောင်းအီရန်တရားရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်နဲ့အီရန်အစိုးရအကြားတင်းမာမှုတွေတိုးနေချိန်မှာပဲအခုလိုချမှတ်လိုက်ကြပါ။တည်တံ့ချမှတ်ခံရတဲ့သူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့အလားတူပြစ်မှုတွေနဲ့နောက်ထပ်နှစ်ဦးကိုလည်းထောင်နဲ့ဆယ်နှစ်စီချမှတ်လိုက်တဲ့အကြောင်းနဲ့နောက်တစ်ဦးကိုတော့ဗြိတိန်အစိုးရအတွက်ထောက်လှမ်းပေးခဲ့မှုနဲ့ထောင်နဲ့ဆယ်နှစ်ချမှတ်လိုက်တဲ့အကြောင်းတရားရေးဌာနပြောခွင့်ရဂိုလမ်ဟူဆန်အစမိုင်လီကပြောပါရယ်။ တည်တံချမှတ်ခံရတဲ့သူကအယူခံဝင်ထားတဲ့အကြောင်းနဲ့ဒီအတွက်အယူခံတရားရုံးကနောက်ဆုံးအမိန့်ချလိုက်တယ်လို့လည်းပြောခွင့်ရကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတချို့အကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကနေအမေရိကန်သမ္မတကဒီပြီးခဲ့တဲ့နှစ်ထဲမှာပဲပြန်လည်နှုတ်ထွက်ခဲ့ပြီးတဲ့နောက်အမေရိကန်နဲ့အီရန်အကြားတင်းမာမှုတွေတိုးလာနေချိန်မှာအခုလို CIA အတွက်ထောက်လှမ်းပေးနေသူကိုအီရန်ကတည်တံချလိုက်တာပါ။အခုဖြစ်ရပေါ်မှာအမေရိကန်အစိုးရဘက်ကတော့မှတ်ချက်တစုံတရာပြီးပြောဆိုတာမရှိသေးပါဘူး။အမေရိကန်သမ္မတထရမ်ကတော့ဒီအီရန်ကိုစစ်ဆင်ညှိနှိုင်းမှုတွေပြန်လုပ်ဖို့အတွက်ဖိအားပေးတဲ့အနေနဲ့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုတွေတွန်းမြစ်ချမှတ်ထားတာပါရှင်
။ဥရောပသမဂ္ဂ EU ကနေဒီနိုင်ငံတို့ထွက်ရေး Brexit သဘောတူညီချက်ဆိုင်ရာဆွေးနွေးချက်အသစ်တွေကိုတိတ်မကြခင် EU ကိုတင်ပြမယ်လို့ပြည်ထောင်စုချုပ် Boris Johnson ကဒီကနေ့ပြောပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေထဲမှာပြည်ထောင်စုအရာလိုင်း26အကောက်ခွန်ရုံးတွေဖွင့်ဖို့ပါတယ်ဆိုတဲ့သတင်းတွေကိုတော့ပယ်ချပါတယ်။EU တွေကနေပြည်ထောင်နှုတ်ထွက်ရမယ်နောက်ဆုံးရအော်တိုဘာလ31ရက်နေ့ရောက်ဖို့ရက်30ပဲလိုတော့တာကြောင့်နောက်ထပ်နှောင့်နှေးမှုဖြစ်စေရေးသဘောတူညီချက်တစ်ခုရဖို့ဝန်ကြီးချုပ်ဂျွန်ဆန်အချိန်လူလုပ်နေရတာပါဒါပေမဲ့လည်းလက်ရှိရထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ပြင်ခိုင်မာတဲ့နောက်ထပ်နည်းလမ်းတစ်ခုခုကိုအခုထိမတွေ့ရသေးဘူးလို့ EU ခေါင်းဆောင်တွေကပြောထားပြီးအချိန်ကလည်းမကြမ်းလာတော့ပါဘူးသူ့အရင်ဝန်ကြီးချုပ်ဟွန်ထရီဇာမေးလက်ထက်ပြီးခဲ့တဲ့နှစ်ကရထားပြီးသားဗြိတိသျှပါလီမန်က3ချိန်ကဲချထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ပါသတ်မှတ်ချက်တွေကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့ဝန်ကြီးချုပ်ဂျွန်ဆန်ကကြိုးစားနေတာပါဒီထဲမှာအဓိကအခြေတင်ဖြစ်ဆုံးကိစ္စတစ်ခုဖြစ်တဲ့ backstop အစီအစဉ်ဆိုတာပေါ့ဝန်ကြီးချုပ်ဂျွန်ဆန်ကအဓိကအာရုံစိုက်လို့ဆောင်နေတာဖြစ်ပါတယ်အဲ့ဒီအစီအစဉ်က Brexit EU ကနေပြည်တည်နှုတ်ထွက်ပြီးတဲ့နောက်အကောက်ခွန်ဆိုင်ရာ EU ရဲ့သတ်မှတ်ချက်တွေအတိုင်းဆက်လိုက်နာပြီး UK နိုင်ငံတွေကအမြောက်ပိုင်းအိုင်ယာလန်နဲ့ EU ဖွဲ့ဝင်အိုင်ယာလန်နိုင်ငံတို့အကြားကုန်စည်တွေအကောက်အခွန်နဲ့အပြန်အလှန်ဆက်ပြီးကူးသန်းရောင်းဝယ်ဖို့ခွင့်ပြုရမှာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300ည951 kHz 585တို့ချင်းစနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်အင်္ဂါနေ့ညနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်ပြည်သူသမ္မတနိုင်ငံချူချောင်နဲ့အနှစ်90ပြည့်အချိန်မှတ်အခမ်းအနားမှာတရုတ်ဆွေရကသူ့ရဲ့စီးရင်အားကိုထုတ်ဖော်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီခေါင်းဆောင်မော်စီတုံးတချိန်လုံးကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ဆင်ပြီးသမ္မတရှီချင်းပင်ဒီကနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာပါတီခေါင်းဆောင်မော်စီတုံးကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ချောင်းကျင်းပခဲ့တဲ့ TNMN ရင်ပြင်မှာတက်ဖွင့်အင်အားတွေရပေါင်းများစွာပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုသမ္မတရှီနဲ့အတူဝန်ကြီးချုပ်လီကိတ်ချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်။တိုင်းပြည်လုံးကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာတော့သမ္မတရှီကတရုတ်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုဘယ်လိုအင်အားမျိုးနဲ့မှကင်လှုပ်နိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရပ်တန့်ပစ်နိုင်မှာမဟုတ်တဲ့အကြောင်းပြောဆိုသွားပါတယ်။မေးခွန်းပြောကြားပြီးမှတော့ဒီအမိုးပွက်ထားတဲ့လီမိုဆင်ကားပေါ်မှာရက်ပြီးစီးပြအင်အားအခမ်းအနားကိုလှည့်လည်ကြည့်ရှုပါတယ်။နျူကလ িয়ার ထိပ်ပူးတစ်ခုချက်မနဲ့တက်ဆင်နိုင်တဲ့တိုက်ချင်းပြည့်ပက်ထင်းဒုံးတွေအတန်ထက်မြန်တဲ့အဝေးချင်းဒရုန်းယာဉ်တွေတိုက်လေယာဉ်တွေထင်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကုရိယာပစ္စည်းအစ်စ်တွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ရေး290ပြည့်အထိအမှတ်အဖြစ်နဲ့အမြောက်အချက်ပေါင်း90ဖြစ်ခဲ့ပြီးတော့စတင်ဖွင့်လှစ်ခဲ့တာလည်းဖြစ်ပါတယ်။အခမ်းအနားအဆုံးမှာတော့ငင်းငယ်ရေးတရေတာအဖြစ်နဲ့ဂျိုးငယ်အကောင်9000ကိုလည်းလွှတ်ခဲ့ပါရရှင်။
ဟောင်ကောင်မှာရေတပ်ဖွဲ့ကပိတ်ပင်ကတ်တက်ထားတဲ့ကြားမှာပဲထောင်ပေါင်းများစွာသောအနှစ်အောင်အင်ဂျီကိုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဒီကနေ့ချီတက်ဆန္ဒပြကြပါတယ်။တရုတ်ကွန်မြူနတီပါတီအုပ်ချုပ်ရေး290ပြည့်အခမ်းအနားတရုတ်နိုင်ငံမှာကျင်းပတဲ့နေ့မှာပဲလူလူလက်ထက်ကိုအာဏာပြန်အပ်ဖို့ဆန္ဒပြသူတွေကတရုတ်ကွန်မြူနတီပါတီကိုတောင်းဆိုကြပါတယ်။ရေတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားနေရအတော်များများမှာရုံးဝင်းဆန်ကပ်ဖြစ်တာတွေရှိပြီးစူဝမ်ဝမ်အရက်မှာတော့ရေတပ်ဖွဲ့ကကြီးအစ်စ်နဲ့တစ်တာကြောင့်ဆန္ဒပြသူတို့ဒဏ်ရာရသွားတယ်လို့ဒေသခံသတင်းဌာနတွေကဖော်ပြကြပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့အစုအစုကိုတိုက်ခိုက်တာကြောင့်အဖွဲ့ကောင်းဆောင်ရဲအရာရှိကဆန္ဒပြသူတူကိုတနက်နဲ့ပြစ်လိုက်တာလို့ရဲတပ်ဖွဲ့သတင်းရင်းမြစ်တစ်ခုကပြောတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။တနက်တန်းရရသွားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရှေးဦးသူနာပြူနီနဲ့ကူးစုပေးခဲ့ပြီးအရေးပေါ်ဆေးဘက်ဝန်ထမ်းတွေရောက်လာပြီးတဲ့နောက်ဆေးရုံကိုခေါ်သွားတယ်လို့အမျိုးဖော်တဲ့အဲ့ဒီသတင်းရင်းမြစ်ကပြောပါတယ်။ချောင်းနေရာထဲမှာဒီဂျုံနေနေရဲတပ်ဖွဲ့ကအမျိုးရုံဝန်တွေနဲ့ပစ်ခတ်တယ်လို့စီးပွားရေးချက်ချနေရမှာတော့မီတာဘိုက်တွေနဲ့နှင်းနှင်းပြိုခွဲပါတယ်။ဟောင်ကောင်နေရာအနှံ့ပြားမှာလူတဲ့ဆန္ဒပြပွဲတွေမှာလူတသိန်းထက်မနည်းပါဝင်ချီတက်ခဲ့ကြတယ်လို့စီစဉ်သူတွေကပြောပြီးမြေတပ်ဖွဲ့ကတော့ဆန္ဒပြသူအစီအတွက်ခံမှန်းချက်ကိုမပေးပါဘူး
ဤရန်သမားဟဆန်ရိုဟာနီနဲ့ညီကိုတော်ဆက်တဲ့ဟူစိန်ဖရာရီဒွန်ကိုအကျင့်ပြတ်ချစားမှုလက်စားမှုတွေနဲ့ဤရန်တရားရုံးက65နှစ်ချမှတ်လိုက်ပါတယ်။ဒီအမှုတွေအပြင်နောက်အမှုတစ်ခုနဲ့လည်းထပ်ပြီးတရားစွဲခံရနိုင်သေးတဲ့အကြောင်းတရားရေးဌာနပြောခွင့်ရကိုလမ်ဟူစိန်အစမိုင်လီကဒီကနေ့ပြောပါတယ်။ဒါပေမဲ့ဘယ်လိုအမှုလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။လွန်ခဲ့တဲ့နှစ်နှစ်ကတည်းကဗဏ္ဍာငွေကြီးဆိုင်ရာအကျင့်ပြတ်ချစားမှုဆွတ်ဆွဲချက်တွေနဲ့ဖရာရီဒွန်ကိုအရေးယူဖို့ဒီညီကိုကျော်တဲ့သမရရိုဟာနီကိုဥပဒေပြုလွှတ်ချက်အမှတ်46ရောက်ကျော်ကတောင်းဆိုခဲ့ကြတာပါ။သမရရဲ့အတွင်းလူတယောက်ဖြစ်တဲ့ Ferrari Drone ကိုအရေးယူဖို့သမရရဲ့နိုင်ငံရေးပြိုင်ဘက်တွေကလည်းအဲ့ဒီအချိန်ကလေးကအလားတူတောင်းဆိုခဲ့ကြတာပါအခုနောက်ဆုံးချမှတ်လိုက်တဲ့ထောင်နဲ့9နှစ်နဲ့အတူဒဏ်ငွေအဖြစ်နဲ့လည်းဒီသူရယူခဲ့တဲ့လက်ငွေတွေကို Ferrari Drone ဘက်ကပြန်လည်ပေးဆောင်ရမယ့်အကြောင်းတရားရေးဌာနပြောခွင့်ရကပြောပါတယ်ဒါပေမဲ့ငွေကြေးပမာဏကိုတော့မပြောပါဘူး Ferrari Drone ဟာ2019ခုနှစ်ဇူလိုင်လမတိုင်ခင်အထိဒီသမရရဲ့အကြီးအကဲအကြံပေးအနေနဲ့ရောအတွင်းလူယုံတယောက်အနေနဲ့ရောအလုပ်လုပ်ခဲ့တာဖြစ်ပါတယ်ရှင်
နိုင်ဂျီးရီးယားနိုင်ငံကအကြီးဆုံးမျိုးဖြစ်တဲ့ Lagos မှာ Baby Factory လို့ခေါ်တဲ့စီမံချက်တစ်ခုအတွင်းအမျိုးသမီးငယ်19ယောက်ကိုရက်တက်ဖို့ကကယ်တင်လိုက်ပါတယ်။အသက်15နှစ်ကနေ20နှစ်အရွယ်ထိရှိတဲ့နိုင်ဂျီးရီးယားနိုင်ငံတဝန်းကအဲ့ဒီအမျိုးသမီးအများစုကိုအလုပ်ရမယ်လို့သွေးဆောင်ဖျားယောင်းပြီးတော့ Lagos မြို့ကိုခေါ်လာတာပါ။ဒါပေမဲ့တကယ်တမ်းကျတော့သူတို့ကိုပိတ်လောင်ထားပြီးတော့မတင်းကျင့်ခံကြရပါတယ်။အဲ့ဒီနောက်ကိုယ်ဝန်ဆောင်ခိုင်းပြီးမွေးလာတဲ့ကလေးတွေကိုရောင်းစားဖို့ရည်ရွယ်တာပါ။မွေးလာတဲ့ယောက်ျားလေးတစ်ယောက်ကို$1,400နဲ့ရောင်းပြီးမိန်းကလေးဆိုရင် $830 နဲ့ရောင်းတယ်လို့ရက်တက်ဖို့ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီကလေးတွေကိုဘယ်သူတွေကဝယ်ရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အဲ့ဒီစီမံချက်တွင်အမျိုးသမီးတွေကိုဖန်ထားပြီးတော့အိုင်မိုပြည်နယ်ကမက်ဒမ်အိုလူချီလို့ဆိုတဲ့အဓိကတန်ရရှိသူအမျိုးသမီးကိုရက်တက်ဖွဲ့ကလိုက်ရှာနေပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘတ်ပြည်နယ်မှာတာလီဘန်လက်နက်ကိုင်တွေကစစ်စေးရေးရဲဂိတ်တွေကိုတနင်္လာနေ့ညပိုင်းမှာဝင်ရောက်တိုက်ခိုက်တာကြောင့်အာဖဂန်ရဲဝန်နဲ့၁၁ယောက်ထဲမှနေသေဆုံးသွားတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရမိုနီယာအာမက်ဖာဟတ်ကပြောပါတယ်။ဒီဒေသကိုသူတို့တင်ပြလိုက်ပြီလို့တာလီဘန်အဖွဲ့ကပြောဆိုတာကတော့မမှန်ဘူးလို့သူကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာဒီရဲစစ်စေးရေးဂိတ်နှစ်ခုသာကျခဲ့တာဖြစ်တယ်လို့ဘတ်ခရဲတပ်ဖွဲ့ပြောခွင့်ရအဒယ်ရှာအဒယ်ကလည်းပြောပါတယ်။ဒီအတောအတွင်းမှာပဲဒီနိုင်ငံမြောက်ပိုင်းကနောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဇန်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဒါဇက်ခရိုင်မှာပြည်ခဲ့တဲ့နှစ်ရက်အတွင်းတာလီဘန်တွေဖမ်းဆီးလာခံရတဲ့ရဲဝန်ထမ်းနဲ့လက်နက်ကိုင်အရက်သား30ရှိပြီးတော့ဒီအထက်မှာခရိုင်အုပ်ချုပ်ရေးမှူးနဲ့ခရိုင်ရဲချုပ်ပါပါဝင်တဲ့အကြောင်းဒေသတွင်းကတိုလိုသတင်း website မှာဖော်ပြထားပါတယ်ရှင်။
ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှခင်ပြွေးတွေနဲ့ကိုကြကြောသိန်းတို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လည်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။နိုင်ငံကစံနှုန်းတွေနဲ့ကန့်ကြီးတဲ့မြန်မာစာ Unicode စနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာဒီကနေ့အောက်တိုဘာလ၁ရက်နေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးစွဲချက်ပေါ်မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပြန်ပုဂ္ဂိုလ်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာ Unicode စနစ်ကုပြောင်းအသုံးပြုခြင်းအခမ်းအနားမှာအလားတူတိုက်တွန်းခဲ့သလိုနိုင်ငံကလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာ Unicode စနစ်ကိုနောက်ဆုံးကုပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါပါဝင်လို့ဆိုတာထက်တစ်ဖြည်းဖြည်းအချိန်ယူလှုပ်ဆောင်တဲ့ကြောင့်ဝေဖန်ထောက်ပြတာလည်းရှိပါတယ်။ကုစော်ထက်ကရေုံကနေတင်ပြပို့ထားပါတယ်ရှင်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးတဲ့အခါမှာနိုင်ငံတကာနဲ့ကိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရက Unicode စနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းဆော့ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြှင့်လှုပ်ဆောင်လာခဲ့ရမှာနမကြီးအမှုပညာရှင်တွေအထင်ကရပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားမှာဆက်သွယ်ရေးစနစ်တူညီလာဖို့နဲ့အစိုးရတရားလုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာ Unicode စံစနစ်ကိုပြောင်းလဲသုံးကြဖို့ e-government ဦးဆောင်ကော်မတီနဲ့ကနိုင်ငံတော်အတိုင်းအတာဒေါအောင်ဆန်းစုကြည်ကလည်းဒီနေ့မနက်နေပြည်တော် MICC 2မှာပြုလုပ်တဲ့အခမ်းအနားမှာ Unicode ကိုပြောင်းသုံးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအော်တိုဘာတရက်ကစပြီးအားလုံးတပြေးညီ Unicode တုံးကြဖို့ဒေါ်ဆန်းစုကြည်ကဖူဂျီယိုကတဆင်အခုလိုတိုက်တွန်းနှုတ်ဆော်ခဲ့ပါတယ်
။ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးပဲရေးပါတဲ့လုပ်ငန်းတစ်ခုဖြစ်တဲ့ကွန်ပျူတာနဲ့မိုဘိုင်းဖုန်းများ30ရာမှာနိုင်ငံတကာစာချုပ်စာညွှန်းနဲ့ကိုက်ညီပြီးမြန်မာစာရေးထုတ်နယ်လည်းညီညွတ်တဲ့မြန်မာ Unicode စံစနစ်ကိုဒီခုနှစ်အော်တိုဘာလတရက်ကစတင်ပြီးအညီညွတ်ထဲတုံးဆွဲကြဖို့တိုက်တွန်းနှုတ်ဆော်အပ်ပါတယ်။
ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအားပေးချက်ချင်းပြောင်းလဲယူရဲ့နေရာမှာအမြင်ကွဲလွဲနေရလဲရှိပါတယ်။ Unicode ပြောင်းလဲဖို့ကလိုအပ်ချက်တစ်ခုလို့ဆိုပေမဲ့ပြည်သူတွေကလက်ခံလာရင်တဖြည်းဖြည်းပြောင်းလဲလာနိုင်ကြောင်းတုံးဆွဲသူတွေအစဉ်ပြေအထိစောင့်ပြီးအချိန်ယူလုပ်ဖို့လိုကြောင်း Global Key စွမ်းဆောင်ရည်နှင့်သင်တန်းကျောင်းတည်ထောင်သူဦးလထွန်းကဥယျာဉ်ကိုပြောပါတယ်။
ยูนิโก้ดีคู่กับโซยาซอฟต์แวร์มุ่งเน้นยังไงเนี่ยลูกจันทร์ว่าเทมิเอ็นยูซาร์เลยแล้วก็ท่าจ่าเรียบจ่าเลยแม่มาเลยยูนิโก้มาอาตาเกลียดยังไงสิเลยแต่เราไม่รู้ต้องเป็นมาเลยถ้ายูตานาจันทร์รู้สิ่งนั้นแม่เนี่ยจันทร์รู้ว่าพี่เด็กสวยงามปาลามาเลย ชาวเน็ตคนนี้ก็เรียกเราก็เรียกจันทร์ว่ายูนิโก้ก็ชาวจันทร์ว่าโยนิจาร์เลยจันทร์ว่าเฟซบุ๊กมาส่วนโซจีเนี่ยยูนิโก้เนี่ยที่ไว้ลูกเดียร์ฮารีอันนี้ด้วยกันจ้ามีเงี้ยจ้าเราเนี่ยอ่ะแกยืนนะยูนิโก้สุราดีจูไรเนี่ยปอบิโอล้วนเป็นเนี่ยสนิทเชื่อปอบิโอเก่าเนี่ยลูกยูซาร์ก็ยูซาร์เลยส่วนที่งานเนี่ยชาวเน็ตสุราการละดักตะคู่หาที่สนิทตะคู่ด้วยแต่เว็บมือเป็นลองเล่าได้เฉยเลยตะคู่ว่าเว้ยอู้ที่จันทร์ว ဒီကနေ့ကျွန်တော်တို့ကအစ်ကိုရဲ့စနစ်ကနေအင်တာနက်အသုံးပြုလာတဲ့နောက်ပိုင်းမှာအများစုကဇော်ဒီစနစ်ကိုပြောင်းလဲသုံးကြလို့အခုထပ်ပြီးပြောင်းလဲကာလာမှာအားလုံးတပြေးညီအတိုင်းအတာတစ်ခုထိခက်ခဲနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားနိုင်ကြောင်းနီးပညာကုမ္ပဏီမီဂါမြန်မာလင်းစဲမန်နေဂျင်းဒါရိုက်တာကိုစိုးတီဟာနောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဖြည်းဖြည်းချင်းပြောင်းရမယ်ဆိုတဲ့ဟာအတွက်ကတော့အဓိကကြတော့ဗာနဲ့ကျွန်တော်နိုင်ငံချင်းကြည့်ရမယ်ဆိုတော့ကျွန်တော်တို့ဒီ Unicode Sans စနစ်ကိုကျွန်တော်တို့အခုမသုံးသေးတဲ့နိုင်ငံတနေနိုင်ငံနဲ့ကြံတော့တယ်အဲ့ဒီနိုင်ငံကျွန်တော်နိုင်ငံပဲအဲနောက်ပြီးတော့အဲ့ Unicode Sans စနစ်ကိုနောက်ဆုံးလိုက်နာပြီးတော့ပြောင်းလဲအသုံးပြုခဲ့တဲ့နိုင်ငံတောင်မှကျွန်တော်တို့ရဲ့ဆယ်နှစ်လောက်ကြာခဲ့ပြီဟိုဖြည်းဖြည်းချင်းပြောင်းတာတဲ့စာလို့ရှိရင်အဲ့ဒီလိုပဲအတိုင်းအတာတစ်ခုတည်းအခက်အခဲကိုရင်ဆိုင်ပြီးအားလုံးတူတူညီပြောင်းလိုက်တာကျွန်တော်တို့ဘက်ပို့ပြီးထိရောက်တဲ့ခီးတစ်ခုရောက်လိမ့်မယ်ခင်ဗျာဟုတ်
အော်ဒိုဘာတေးရမှာသတင်းဌာနတွေအနေနဲ့အစိုးရဌာနတွေညီတူယူနီကော့ကိုပြောင်းလဲသုံးရမယ်လို့ပြန်ကြားရေးဌာနကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေရှိနေကြောင်းပုဂ္ဂလိကဂျာနယ်တိုက်တစ်ခုရဲ့ ID တာဝန်ခံကိုမင်းစာနေကပြောပါတယ်။ကျွန်တော်တို့ဒီသတင်းဌာနကိုတော့ပြန်ကြားရေးဝန်ကြီးဌာနနေစာပို့ရပေါ့။ဘာပို့လဲဆိုတော့အဲ့ဒီစာထဲမှာဆိုရှယ်မီဒီယာနဲ့ဝက်ဘ်ဆိုက်ပါဝင်အွန်လိုင်းဖော်ပြရတဲ့ယူနီကော့ကိုပြောင်းလဲသုံးပြီးရတယ်ဆိုပြီးတော့ညွှန်ကြားကြတာရောက်ပါတယ်ဗျာ။
ဒီချက်ချင်းနဲ့ရင်းကြီးကျွန်တော်တို့ပြောင်းဖို့ပြုလို့ကြတော့အခက်အခဲတချို့တော့ရှိပါတယ်။ဆိုင်ဆိုင်လုပ်တဲ့လူတွေကဒီပေါ့ရိုက်ဖို့ကြတော့ခက်ခဲတယ်ပေါ့။ဥပမာဖေးလုံးပေါ်တင်တဲ့၎င်းဝက်ဘ်ဆိုက်ပေါ်တင်တဲ့၎င်းကျွန်တော်ကမမျိုးလုပ်တရားတယ်ပေါ့။အဲ့လိုတင်မှာပြိတ္တတွေကအဆင်ပြေတယ်ပေါ့နော်။အစိုးရအနေနဲ့အခုလိုခြေတဲ့ဝင်ပြောင်းလဲဖို့တိုက်တွန်းလာတဲ့အသုံ
ဖန်တီးသူတွေကပြောဆိုထားပါတယ်
ကုစောထက်တင်ပြတော်ရပါရှင်ခုတော့ပြည်ရင်းစီးရဲအခြေအနေတွင်တွေ့ပတ်ဆက်ရအောင်ပါမြန်မာတပ်မတော်နဲ့ရခိုင်အေးလက်နက်ကင်အဖွဲ့တို့ကြားစီးရဲပဋိပက္ခတွေကြောင်းအရတားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနက်အစောပိုင်းမှာလဲချင်းပြည်နယ်ပလဲဝါမြို့နယ်မိဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးချပောက်ကွဲခဲ့လို့တန်ခါနှစ်ပါးအပါဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်တမရော်ဖက်ကတော့မိဝရွာတောင်ကျော်ကနေရခိုင်လက်နက်ကင်အေးဖက်ကပြစ်ခတ်တက်ခဲလို့တမရော်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒေတာခန်တွေကတော့အေးအေးဖက်ကလည်းတိုက်ပွဲဖြစ်ပွားတာမရှိဘဲမြန်မာတပ်စစ်တပ်ဖက်ကပြစ်ခတ်တာလို့စစ်ဆွဲပြောဆိုထားပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအပြည့်အစုံသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဲဝါမြို့နယ်မိဝကျေးရွာတွင်ဒီကနေ့မနေ့အစောပိုင်းတမရော်စစ်တပ်ဘောကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်ကြားရောက်ပောက်ကွဲခဲ့လို့တန်ဃာတော်တွေနဲ့ကျောင်းဆရာမကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်
။ညတုန်းကအခြေအနေကတော့ညသနာကြီးဝင်ကျင်တော့ကတော့လက်နက်ကြီးအပြင်ကျတယ်အပြင်ကလည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီခလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလည်းမြစ်ထရနေပြတာမြစ်ကြီးကနေပြတာမြစ်ကြီးပြတဲ့အခါမှာနောက်ဆုံးလုံလန်နာကြီးကလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာပြီးတယ်ပြီးတော့ကျောင်းဆရာမတစ်ယောက်ပြီးတယ်ပြီးတော့ကိုရင်တစ်ပါးကျောင်းသား3ယောက်သူစုပေါင်း6ယောက်နဲ့မိုးလန်တာနဲ့ကျွန်တော်တို့တောက်တော့ဆေးရီကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူးကြီးဝင်းစောဦးကအခုလိုပြောပါတယ်
ကျွန်တော်တို့ရေလမ်းကြောင်းလုံလုံရေးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကပြည်ထောင်ရေကြောင်းလုံလုံရေးလုပ်တယ်ကျွန်တော်လုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့တောင်ကျိုးတွေရနေပြီးတော့ကျွန်တော်တို့လုံလုံရေးတပ်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာမ เนี่ยอนาคตเงินเราอ่ะที่จะเราเจ๊ได้คำว่าเจ๊กูเจ๊ก็เจ๊ได้ที่เลยไม่ช่วยเลยเขาละอันการเรื่องเราจ้าเลยเจ้าเราถ้าเราที่จะจะมาดูเที่ยเขาละย้อนหลังนี่เรามาเจ๊กันนี่อยากติดอะไรปงจ้าหนี้เจ๊กันนี่อยากติดอะไรดูหามือเลยถ้าเราเลือกอะไรเจ้าเราเอาทองมือไปกันเลยอ่ะอาวิโรเราเอาทองมือไปกันเลยอ่ะอาวิโรเราเอาเชือกไปเนี่ยอาวิโรเราเชือกเข้ามาไอ้จ้ามาเขาละเจ้าเดี๋ยวเราหัวเราไม่เนี่ยเดี๋ยวเราเราเชือกเข้ามาไอ
ตาเจ้าเนี่ยมาเช็คปูตาเจ้าเช็คอะไรไม่ใช่ตัวเจ้าว่าแล้วน่าอันอะไรเนี่ยยังไงแล้วนักการยี่ห้อเปลี่ยนใจยี่ตาวงการใครตุกข้ากันเลยที่กันนี่มาเปล่าว่ามีเนี่ยไปใส่ปูไม่ใช่แค่กุลุสูบอะไรวันนี้ก็จะเดือดร้อนอ่ะมาเสียดายพนันเนี่ยจะเพิ่มตัวจีดังไอ้ลูกเจ้าดีน่ะเพิ่มได้กุศลลงมาไม่ใช่ตัวเจ้าเนี่ยวิโรดาร์ใครเนี่ยบูมาเนาะอันนี้ดีจีดานี่จ้าดีว่าแต่เนี่ยวิโรดาร์โอ้ยเวชชีสินี่วิโรดาร์
ဒီကိုရန်နူထိခိုက်တန်ရာရရှိခဲ့ပါတယ်ဒီခိုင်းပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့အေအဖွဲ့တို့ကြားတိုက်ပွဲတွေအဆင့်ဖြစ်ပွားနေတာပါဒီခိုင်းပြည်နယ်မှာ2018ဒီဇင်ဘာလကနေ29စက်တင်ဘာလထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အရသာထိခိုက်ဒေဆုံးမှု
လူရှိစေကျော်သိရှိနေပြီးထိခိုက်တံရရရှိသူတရားနှစ်ဆယ်ကျော်လောက်ရှိနေပြီလို့ရခိုင်နှုတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရသာပြည်သူတွေပေါ်ပြင်းမထားတိုက်ခိုက်ခြင်းကိုချောင်ရှားကြစီဖို့ပြည်နယ်အစိုးရဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပြီးစိုက်တွန်းကြောင်းဆိုကိုရခိုင်ပြည်နယ်နှုတ်တော်ကနေမ
ဦးကိုစက်တင်ဘာလ29ရက်နေ့ကလက်ထက်အဖွဲ့အစည်းတစ်ခုကဖမ်းဆီးသွားခဲ့ပြီးဒီကနေ့ထိဘာသတင်းမှမရသေးသလိုမိသားစုဝင်တွေလည်းစိုးရိမ်နေကြပါတယ်။ဒီဒေသမှာလှုပ်ရှားနေတဲ့ TNL လို့ခေါ်တဲ့တအောင်ဖလောင်ဖွဲ့ကတော့အရက်ဝတ်နဲ့လူ၄ဦးကိုဖမ်းဆီးထားတာရှိကြောင်းနဲ့အသေးစိတ်မသိရသေးကြောင်းပြောဆိုထားပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မုံစီရဲစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်တွေဟာတင်းငွေတွေနဲ့နေကင်းပိုင်းကမုံစီရွာအဝင်လမ်းမှာရှိတဲ့နမ်စာရွာအနီးမှာဖမ်းဆီးခံရတာဖြစ်ပါတယ်။ဒီကင်းဖြစ်ပွားတာနဲ့ပတ်သက်ပြီးကိုက်ခိုင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအိုင်မုံကအခုလိုပြောပါတယ
်။29ရက်နေ့မက်ခင်ဆန္ဒနာခွဲတဲ့မုံစီဟောတဲ့ရဲအုပ်စခန်းမှုတရားရဲ့ဒီရဲအုပ်ရဲ့နောက်ပြီးတော့ရဲစက်ကျက်ရဲ့ဒီစက်ကျက်ရဲ့အဲလေးရောအဲ့ပေါ်ရှိမှမဒီဟာလောင်းဟာတဲ့အဲ့မိုးလေးကြီးရွာကြီးပေါ့နော်အဲ့ဖက်တန်းကြောင်ရှိတယ်ရဲကန်းရှိတယ်တိုင်ငယ်ဆေးရုံရှိတယ်အဲ့ရွာကြီးမှာ
မုံစီရွာဟာတမုံညဲမြို့အနီးမှာတည်ရှိတာဖြစ်ပါတယ်တမုံညဲမြို့နဲ့အုတ်ချွေမှုယုံကတာဝန်ရှိသူတူကတော့ဖမ်းဆီးသွားတယ်လို့မယူဆကြောင်းပြောပါတယ
်ဖမ်းတာတော့မဟုတ်ပါဘူးသူတို့ခိတ္တအဝါသူတို့ခေါ်သွားတာပဲရှိရတာမုံစီကအုတ်ချွေမှုကလမ်းပြီးတော့တရင်ပြေးတဲ့တိုင်းနဲ့ပြောရမစလို့နော်ဒီမုံစီမဝင်ခင်နတ်စာရွာသူပါရှိတယ်အဲ့နောက်မှာဖြစ်တယ်လို့ပြောတာပဲအဲနောက်ဆုံးခြေနေခြေရတော့ကျွန်တော်တို့မသိရဘူးဗျာအဲ့ဒါကျွန်တော်တို့ကမြို့နယ်ရဲတပ်ဖွဲ့မှုလည်းအဲ့ကိစ္စကိုအဲသူတို့စုံစမ်းခန့်ပြီးတော့သူကြောင့်ပညာသင်ခန်းတာရှိပါတယ
်မုံစီရဲစခန်းကရဲအရာရှိတူကတော့
နောက်ဆုံးခြေနေကတော့သူလည်းရှိရပါတင်းမှလည်းမကြဘူးနောက်ရှိဦးလာတာကပထမဆုံးပုံပါပဲခင်ဗျာမအားပါ၅၆ခွန်အဲ့ဒီဘောထောက်ခံစာလေးဒီဘောပြီးတော့ထောက်ခံစာလေးယူဖို့အတွက်ဆိုပြီးတော့တခန်းမူကနေပြီးတော့အဲ့ရသွားတာပါခင်ဗျာအဲ့ရကျွန်တော်မူကခွင့်ပြုတဲ့နေရာဘောနတ်ဆန်အိုတိုယူမူလို့ဘာလို့ဘောနော်ထောက်ခံစာလေးဘာလို့ယူဖို့အတွက်ဆိုပြီးတော့သွားတာပါခင်ဗျာဒီမှာမိသားစုနေနေလေးအုံတမိုးဒီကြီးနေနေဖြစ်နေပြီခင်ဗျာ
TNL ကတန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလ29ရက်နေ့ကလူ၄ယောက်ကိုဖမ်းဆီးထားတာရှိကြောင်းအခုလိုပြောပါတယ်
အဲ့ဒီရုပ်ဝင်နေမနော်အဲ့ဒီလေးဦးတော့ဆန်းဒီအခါရရှိတယ်အဲ့မန်စာမူဟုံလမ်းပေါ်မှာပေါ်မှာဒီအဲ့ကျွန်တော်နာမည်အတူမအငွေကောက်နေတယ်လို့လူစုတွေကပြောတယ်ကျွန်တော်ဖရာတိကျတော့အဲ့မှာတော့ဖမ်းတယ်တော့ဖမ်းတော့ဒီလိုမှတော့လူပြပေါ်ရောဒီအငွေကောက်ထားတဲ့စီးရင်းတွေရောအဲ့မှာပြေးရတာပေါ့နော်အာလောလောဆယ်တော့အဲ့ဟာပဲပေါ်ကြည့်တယ်အတိအစရောမပြရတဲ့
TNL အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်မတော်နဲ့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီးသူတို့အဖွဲ့အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဟာတိုက်ပွဲတွေရက်ဆိုင်ရေးအတွက်အပြည့်ရစာချုပ်ချုပ်ဆိုဖို့ဒီလအတွင်းမှာအစိုးရနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ်
။ကိုမိုးစောတရင်ပေးဖို့တော်ရပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ အခုတော့နိုင်ငံတကာသတင်းဆောင်မတဘုတ်ဖက်ဆက်ရအောင်ပါအမေရိကန်သမ္မတဟောင်းဂျီမီကာဒါဟာဒီကနေ့အောက်တိုဘာလ၁ရက်နေ့မှာအသက်60ငါးနှစ်ပြည့်ခဲ့ပါပြီသူဟာအမေရိကန်သမိုင်းမှာအသက်80ဆုံးသမ္မတအဖြစ်နေထိုင်ရင်းလူငယ်မျိုးဆက်သစ်တွေနဲ့ထိတွေ့ဆက်ဆံနေတဲ့ပြည်သူလို့သူ့ရဲ့ဘဝအရင်မှချက်တွေကိုလည်းဆက်လက်အကောင့်ထဲပို့ဆောင်ရွက်နေပါတယ်ဗီအိုအင်တာနက်ဟောင်းကင်ဖာရာဘ
program တွန်းလှန်ခဲ့ရပါတယ်။အဲဒီနောက်ချော်လဲပြီးတင်ပဆုံရိုးချိုးတာကြောင့်ကိုလက်ကြံခံရေးကုလုံးကိုလေးလာကြာယူခဲ့ရပြန်ပါတယ်။ဒီလိုကြားမရေးဆိုင်ရာအခက်အခဲတွေကိုတွန်းလှန်လို့အသက်65နှစ်ပြည့်ခဲ့ပြီဖြစ်တဲ့သမရဟောင်းဂျီမီကာတာတယောက်အမရီတက္ကသိုလ်မှာကျင်းပတဲ့ဟောပြောပွဲတစ်ခုမှာတော့လူငယ်ကျောင်းသားတွေရဲ့မိကွန်းတွေကိုမမောမပန်းနိုင်ပဲတစ်ခုပြီးတစ်ခုဖြည့်ကြားနေပါတော့တယ်။
What book did you read that changed your life?
သူကဒီတက္ကသိုလ်ဟောပြောပွဲကို20နှစ်တိုင်မပြတ်မကွက်တက်ရောက်ခဲ့တာ38နှစ်တိုင်ခဲ့ပြီဖြစ်ပါတယ်။အမေရိကန်ကတော့လူငယ်ကျောင်းသား Gianluis Zaninelli ကဒီဟောပြောပွဲကိုလာတက်ရမှာသမရတန်တစ်ချိန်သာရွေးချယ်ခံခဲ့ရတဲ့ဂျီမီကာတာအဖော်အကောင်းဆုံးဘာမြင်မှမရှိဘဲနဲ့လာခဲ့တာလို့ပြောပါတယ
် I think that it's a problem when people overly lionize political figures but I do have a great deal of respect
နိုင်ငံရေးနယ်ကလူပုဂ္ဂိုလ်တယောက်ကိုတိတ်အမွန်းတင်ပြောတာဟာပြဿနာရှိတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့သမရဂျီမီကာတာကိုတော့တိတ်လေးစားတယ်ဂျီမီကာတာအဖော်ရှေးရိုးဆွဲဝါကြီးတွေမြုံနိုင်လောက်အောင်ဝေဖန်ကြတာကိုလည်းကျွန်တော်ကြားဘူးပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းသူလုပ်ခဲ့တဲ့မုံမြတ်တဲ့အလုပ်တွေကြောင့်လူသားတယောက်အနေနဲ့သူ့အပေါ်တိတ်အထင်ကြီးပါတယ်။ညင်းလို့မရတဲ့တစ်ချက်ကဂျီမီကာတာဟာသူများတွေအတွက်စဉ်းစားပြီးအကူအညီပေးတဲ့လူတယောက်ဖြစ်ပြီးသူတပားကိုအကူအညီပေးဖို့သူ့ရဲ့အချိန်တွေကိုအမြဲပေးအပ်ထားတဲ့အချက်ဖြစ်ပါတယ
်။ VOE နဲ့တီးတန့်လုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာတော့သမရဂျီမီကာတာကသူ့ရဲ့ဘဝတက္ကနာအကြောင်းအခုလည်း
I would say I still adhere to the advice my school principal gave me. We must accommodate changing times, and these are really changing times. But think the principles.
ငယ်တော့ကျောင်းဆရာကြီးတယောက်ပေးခဲ့တဲ့အကြံပေးစကားတစ်ခွန်းကိုကျွန်တော်အခုထိလိုက်နာနေတော့မှာပဲ။ပြောင်းလဲနေတဲ့အချိန်အခါအပေါ်မူတည်ပြီးအလိုက်ထိုက်နေနိုင်ရမယ်ဆိုပေမဲ့ကိုထားရှိတဲ့မူတွေအပေါ်မှာတော့ဘယ်တော့မှမပြောင်းလဲပဲဆွဆွမင်းမြဲလိုက်နာရမယ်ဆိုတဲ့စကားပါ။ကျွန်တော်အဲ့ဒီမူတွေကိုအခုတိလိုက်နာနေတော့မှာပဲအမှန်ကိုပြောရမယ်ဆိုတာမျိုးနဲ့သူတစ်ပါးကိုကူညီရမယ်ဆိုတာမျိုးပေါ့
ဒါပေမဲ့ဇေယျကတော့သူ့နောက်ကလိုက်လာနေပြီလို့လည်းအသက်65နှစ်အရွယ်နိုဘယ်ဆုရှင်သမရကာတာကပြောပါတယ
် And I used to travel to Africa 3-4 times a year and always to China and so forth
အရင်ကကျွန်တော်အာဖရိကတိုက်ကိုတစ်နှစ်3-4ချိန်လောက်သွားတယ်လို့တရုတ်နိုင်ငံကိုလည်းအမြဲသွားပါတယ်အခုတော့ဖြီးသွားတာတွေကိုရှော့လိုက်ရပါတယ်။ဒါပေမဲ့ကာတာစင်တာကအလုပ်တွေကိုတော့ဆက်လုပ်နေတော့မှာပဲ
။ကာတာစင်တာကိုသူနဲ့သူ့ရဲ့အမျိုးသမီးရော့စလင်ကာတာတို့ကဥဆောင်နေပြီးငြိမ်းချမ်းရေး၊ယောဂတိုက်ဖျက်ရေးနဲ့အနာဂတ်မျှော်လင့်ချက်တွေကိုဖန်တီးပေးတဲ့အလုပ်တွေကိုစီမံကိန်းတွေနဲ့တကွာတကဘာလုံးမှလှုပ်ဆောင်နေရပါ။ကာတာစန္ဒကလှုပ်ဆောင်တဲ့လုပ်ငန်းတွေအထက်မှာရွေးကောက်ပွဲစောင့်ကြည့်လေးလာရင်းနဲ့မတန့်ရှင်းတဲ့ရေကြောင်းဖြစ်တဲ့ Guinea Worm လို့ခေါ်တဲ့တန်ကောင်ယောဂတိုက်ဖျက်ရေးလုပ်ငန်းတွေလည်းအပါအဝင်ဖြစ်ပါတယ်။အမရီတက်ကတူကသမိုင်းပေါမော့က Joseph Crispino ကတော့သမရကာတာရဲ့အသက်ရှည်ကျမ်းမှုသူလုပ်နေတဲ့ကောင်းမွန်မှုများတဲ့အလုပ်တွေကိုလုပ်နိုင်သမျှလုပ်နေတာတွေဟာတစ်ချိန်သူမရှိတော့တဲ့အခါဒီကဘာကြီးမှာစံနမူနာယူစရာတစ်ခုဖြစ်ကျန်ရှိနေမှာဖြစ်တယ်လို့ပြောပါတယ်။ဂျမီကာတာဟာသူ့ရဲ့အမေရိကန်ပြည်သူတွေအထွတ်အမကပဲဒီကမ္ဘာလုံးကလူသားတွေအတွက်လှုပ်လှုပ်ခဲ့တာလို့လဲပမော့ကခရစ်စပီနိုကချီးမွမ်းပါတယ်။သမရကာတာကြောင့်တစိုက်တစ်ပိုင်းပြောင်းလဲခဲ့တဲ့ဒီကမ္ဘာကြီးကလည်းကာတာဇနီးမောင်နှံတို့နှစ်ဦးတံပတိရှေကြစွာနဲ့အလုပ်တွေလုပ်နိုင်သမျှဆက်လုပ်ပါအောင်လို့ပြောနေအောင်မှဖြစ်ပါတယ်ခင်ဗျာ။
သမရဟောင်းဂျီမီကာတာအကြောင်းကိုရဲမင်းထွန်းတင်ပြတော်တော့ပါရှင်။ VOA American အတန်းရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 30နဲ့အပြင်လိုင်းလမီတာ190ရောကနေဖန်ယူနာဆင်နေပါတယ်။ VOA မြန်မာပိုင်းရဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intelsat 17နဲ့ Mia Sat 3ဂျူရုတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လိုင်းဆွေးနွေးခံကိုနာဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်လန်ထရန့်ကိုရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေစလုပ်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြီးခဲ့တဲ့ပတ်အင်ကာနီကကြေညာလိုက်ပြီးတဲ့အချိန်မှာပဲအမေရိကန်နိုင်ငံကြီးမှာအပြန်အလှန်ဆွဆွဲချက်တွေနဲ့ငင်းခုန်မှုတွေတိုးလာနေခဲ့ပါတယ်ဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဒုသမ္မတလောင်းဂျိုးဘိုက်တန်ရဲ့သားဟန်တာဘိုက်တန်ရဲ့ယူကရိန်းနိုင်ငံမှာစီးပွားရေးလုပ်ကိုင်နေတာတွေကိုစစ်ဆေးဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုဖိအားပေးခဲ့တဲ့ဆိုတဲ့တိုင်ကြားချက်ထွက်လာခဲ့တာကဒီပြဿနာစားခဲ့တာပါဒီကိစ္စပေါ်ဒီမိုကရက်တစ်ပါတီဝင်တွေဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေစလုပ်တဲ့အချိန်မှာပဲနိုင်ငံရေးအရပြန်လည်ထိုးနှက်မှုတွေလည်းတိုးလာနေပါတယ်သမ္မတဒေါ်နယ်ထရန့်ရဲ့လုပ်ရဟာအရေးတကြီးစိုးရိမ်စရာလုပ်ရဆိုပြီးအမေရိကန်ထောက်လှမ်းရေးဌာနဝန်ထမ်းတယောက်ထုတ်ဖော်တိုင်ကြားခဲ့တာကနေဒီကိစ္စစားခဲ့တာပါသမ္မတထရန့်ရဲ့ယူကရိန်းသမ္မတဗော်လဒီမီယာဇီလန်စကီတို့ဇူလိုင်လကဖုံးဆက်စကားပြောခဲ့တဲ့အချိန်ဂျိုးဘိုက်ဒန်ရဲ့သားနဲ့ယူကရိန်းကြားစီးပွားရေးဆက်နွယ်မှုအပေါ်ပြန်စစ်ဆေးဖို့သမ္မတထရန့်ကပြောဆိုခဲ့သလိုယူကရိန်းမှာအစိုးရရှိနေကြောင်းယာရူးကထုတ်ပယ်ခံခဲ့ရတဲ့ကိစ္စမှာလည်းဒုသမ္မတဂျိုးဘိုက်ဒန်ပတ်သက်မှုရှိမရှိသမ္မတထရန့်ကမင်းပြန်ခဲ့ပါလေအမေရိကန်လွှတ်တော်ကဒီပြုထားတဲ့စီးရေးအကူအညီတွေယူကရိန်းကိုဘေးကနေအတင်းအကျပ်သတင်းညှစ်ထုတ်ပြီးအကြက်ကင်နာလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဒီမိုကရက်အမတ်Aaron Shirov ka ABC ကိုပြောပါလေ
The Ukrainian people and their president are not stupid and neither are the American people and they can see and understand and appreciate
the Ukrainian people နဲ့သူပြည်သူတွေဆိုတာမိုင်မဲသူတွေမဟုတ်လို့ကိုယ့်ရဲ့နိုင်ငံသားတွေလည်းမဟုတ်ကြပါဘူးသူတို့ပေါ်မှာအချက်ကင်ဖိအားပေးတာကိုသဘောပေါက်နားလည်ကြပါတယ်ဒီတိုင်းအတိအကျဖြစ်ခဲ့တာပ
ါသမ္မတဆန်ကတော့ဒီလိုပြောဆိုခဲ့တဲ့ကိစ္စတွေဟာအမေရိကန်ကယူကရိန်းကိုဘေးမဲ့အကူအညီနဲ့ဘာမှမပတ်သက်ဘူးဆိုပြီးညှင်းဆိုပါတယ်သူ့ကိုရဲယူရေးစုံစမ်းမှုတွေဟာနိုင်ငံရေးအရအော်လန်နီနဲ့ဒီမိုကရက်ဘက်ကထိုးနှက်ချက်ဖြစ်တဲ့ဆိုပြီးတုံ့ပြန်ဝေဖန်ပါလေ။သမ္မတထရန့်ယူကရိန်းသမ္မတကိုတယ်လီဖုန်းဆက်တဲ့အချိန်ဘိုင်ဒန်နဲ့သူသားအကြောင်းထက်ပြောခဲ့တဲ့စကားပြောခဲ့တဲ့မှတ်တမ်းတွေကိုအင်ဗျူတော်ကထုတ်ပြန်ခဲ့ပါလေ။ယူကရိန်းနိုင်ငံမှာအစိုးရရှင်းနေချုပ်ဦးဆောင်တဲ့စုံစမ်းမှုတွေရပ်ဆိုင်သွားခဲ့တဲ့ကိစ္စဂျိုးဘိုင်ဒန်ရဲ့ဩဇာသုံးပတ်သက်ခဲ့တာရှိမရှိသမ္မတထရန့်ကမေးခွန်းထုတ်ခဲ့တာလဲဒီမှတ်တမ်းမှာတွေ့ရပါလေ။သမ္မတထရန့်ကိုယ်တိုင်ကတော့အခုလိုညင်းဆိုပါလေ
My call was perfect the president yesterday of Ukraine said there was no
ဒါဆိုသူတွေကတော့မားတဲ့ဆုံးတရားမရှိပါဘူးဒီနေ့ကယူကရိန်းသမ္မတကလည်းသူ့ပေါ်ဘာဖိအားပေးတာမျိုးမှမလုပ်ခဲ့ဘူးဆိုတာကိုပြောပါတယ်ဘလို့ဖိအားမှမပေးခဲ့ပါဘူ
းသမ္မတထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်ဒီရူဒီဂိုလီယန်နီကိုယ်တိုင်လည်းယူကရိန်းယာရှိတွေနဲ့အကြိမ်တော်တော်များများဆွေးနွေးခဲ့တာပါသူကအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့ဒီမိုကရက်ပါတီကအရန်ရှရစ်ကိုပြန်ပြီးဝေခွန်ထုတ်ပါလေသူ့ကိုအောက်လွှတ်တော်ကော်မတီကစင့်ခေါ်စစ်ဆေးတာတွေလုပ်မဲ့ပုံရှိနေပြီးသူကသမ္မတရဲ့ကြွင်ကြားချက်တိုင်းဆောင်ရွက်ပါမယ်လို့အခုလိုပြောဆိုပါလေ
If he decides that he wants me to testify of course I'll testify even though I think Adam Schiff is an illegitimate chairman
ကျွန်တော်ကိုတတ်တယ်ထွက်ဆိုဖို့စိတ်ခေါ်မယ်လို့သူဆုံးဖြတ်ရင်ကျွန်တော်လုပ်ပါမယ် Adam Schiff ယူထားတဲ့ဥက္ကဋ္ဌတာဝန်ကတရားမဝင်ဘူးလို့ကျွန်တော်သတ်မှတ်ထားတာတော့ခေါ်ရင်လာပြီးထွက်ဆိုပါမယ်သူကဒီမှုမှာသူ့ရဲ့အမြင်သဘောထားနဲ့ကြိုပြီးဆုံးဖြတ်ချက်ချထားတဲ့သူပါမျက်မျက်တတဖြစ်ဖို့ဆိုရင်ဒီကော်မတီမှာဗန်းမလိုက်တဲ့နောက်တစ်ယောက်ကိုဦးဆောင်ခံရပါလိမ့်မယ
်အမေရိကန်သမိုင်းမှာရေးယူဖို့စုံစမ်းခံရတဲ့သမ္မတတွေထဲမှာသမ္မတထရန့်ကစတုထမြောက်ဖြစ်ပါတယ်အထက်လွှတ်တော်ရီပေါ်ဘလစ်ကန်အများစုထိန်းချုပ်ထားတဲ့အချိန်မို့လဲဟ တွတ်တော်နေရစလုံးကသမ္မတကိုပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်ချဖို့ကတော့ဖြစ်နိုင်မဲ့ပုံမရှိပါဘူး။ဒါပေမဲ့လည်းဒီကြမ်းတာစစ်ဆေးမှုတွေက2020သမ္မတရွေးကောက်ပွဲအပေါ်မှာတော့တည့်ရောက်မှုရှိနိုင်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထာယူကတင်ပြတော်ရပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုသားညွန့်ဦးစီစဉ်နေဆက်တဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်ဒီမှာပါခင်ဗျာဒီမှာနေ့ညပိုင်းဒိုင်လီလိုင်းစီစဉ်ကနေပဲကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခမ်းအနားပါကာလုံလူခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခံကဏ္ဍကိုချက်ထွင်ပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်တွေလွှတ်တော်မှာရှိနေသလိုပဲလက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့အပေါ်မှာတက်မတော်ဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေရှိပါတယ်။ပထမတူကတော့ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒရင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမောင်မြင့်ကြားပါလားခင်ဗျာ
။ကြားပါလား
။ဟုတ်ကဲ့။ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးဆိုပြီးချက်ပေါ့နော်။ကြံ့ခိုင်ရေးပါတီနဲ့တမ်ဘရိုဘက်ကနေပြီးတော့ဆူတင်သွင်းထားတာရှိပါတယ်။အဓိကကျွန်တော်တို့သိထားရဲ့အချက်အရာဆိုလို့ရှိရင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရယ်နောက်တစ်ခုကလွတ်တော်ဖြတ်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအဆိုပြုချက်ကဘလို့ရည်ရွယ်ချက်နဲ့ပြုတာလဲဒါကတက်မလို့ရဲ့ခံကဏ္ဍကိုပိုပြီးတိုးချဲ့ခြင်းတဲ့သဘောလားဥမောင်မြင့်အမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျအ
ဲကျွန်တော်ဘူးလေးဝင်ခံမယ်ဆိုလို့ရှိရင်တော့အဲ့လိုအဆိုပြုတယ်ဆိုတော့ကျွန်တော်မသိဘူးဗျဟိုကျွန်တော်မသိပါဘူ
းဟုတ်ကဲ့အဲ့တော့ဒီအဆွေပြူတဲ့အပေါ်မှာကျွန်တော်သိထားလောက်ကြန့်ခိုင်ရေးပါတီကလည်းပါတယ်တက်မတော်ကလည်းပါတယ်အဲ့တော့ဒီအဆွေပြူနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောထားဘယ်လိုရှိလဲခင်ဗျအ
ဲနံပါတ်1ကကျွန်တော်ဖြေခဲ့တယ်လို့ပဲအဆွေပြူတဲ့ထဲမှာဟိုတော့လက်မှတ်ထိုးရတဲ့သူတွေရှိတာကိုလက်မှတ်ထိုးရတဲ့သူတွေကမှဖတ်ရတာဗျာကျွန်တော်လက်မှတ်ထိုးရတဲ့ထဲမှာမပါတဲ့အခါကျတော့ကျွန်တော်ဖတ်လည်းမဖတ်လည်းရဘူးဒီဘုံအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ယူတော့ဝင်ခံတာပါကျွန်တော်မသိဘူးကြည့်အဲ့ဒါတော့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်ခုနကဒီကာလုံကိုလက်ရှိအစိုးရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်ဟိုတနည်းအားပဲတက်မလို့စဉ်းစားရှင်းလင်းပေါ်မှာပြောသွားပါတယ်ခင်ဗျာအဲ့တော့တက်မလို့ဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းနဲ့ပုံမှန်မျိုးသူတို့ပြောသွားပါတယ်အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင်နေတယ်ဘယ်လိုမြင်လဲဒါတကယ်တမ်းထိခိုက်မှုရှိလားတက်ရောက်မှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဟုတ်ကဲ့ဟိုကာလုံကတော့ကျွန်တော်တို့ဒီပေါ်ဒီကိုခြေကဥပဒေရဲ့အခန်းငါပေါ့ဒီပုံမှန်၂ရက်တက်မှာအပေါ်ကစတဲ့ဦးမေဖွဲ့ထားတာပေါ့ဗျာအဲ့တော့ကျွန်တော်ကဒီဦးသိန်းစိန်ဓမ္မရတာဝန်ကြီးတဲ့အခြေဆုံးကအစိုးရအဖွဲ့မှာကျွန်တော်ကနိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်ယူရတော့ကာလုံဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒါဧပြီလတကြံပြီးမှဆက်ခေါ်ရလို့ကျွန်တော်မှတ်မိတယ်ပထမဆုံးခေါ်တဲ့ကာလုံမှာတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်လည်းမဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူးဒါပေမဲ့ဒုတိယအကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ဌာနမှာတောက်လျှောက်နေတဲ့ကာလတစ်ချောင်းတော့ကျွန်တော်ကာလုံတက်ခဲ့တယ်တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ဒီကာကွယ်ရေးလူညွတ်ရေးကိစ္စတွေမတော်ဘူးပေါ့ဗျာဒါတွေပို့ပြီးတော့မှအရေးကြီးတဲ့စီးပွားရေးရာအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံကဆွေးနွေးကြရှိပါတယ်ဒါပေမဲ့လို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဟိုသူတို့ချင်းကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်တဲ့အတွက်မို့လို့တကယ်တော့ဟိုလိုအပ်တဲ့မကင်နစင်တစ်ခုပဲအဲ့တော့အတုံးချခြင်းအတုံးပချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာလူတည်ပါတယ
်ဟုတ်ကဲ့ကျွန်တော်အားနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်မြို့သားလူကြုံရေးကောင်စီလိုဟာမျိုးကတကယ်တမ်းပြောအမေရိကန်ပြည်အောင်စုမှလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့အယက်သားအုတ်ချုပ်တဲ့ရွက်ောက်ခံအယက်သားကကုစရည်ကြီးအများစုပါဝဲတစ်ဖက်ကဒီတက်ကဒီပူတွဲစီဥစီချုပ်ကအဖွဲ့လည်းပါပါတယ်ခင်ဗျာဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6ဦး5ဦးလို့သဘောမျိုးပေါ့နော်အဲတက်မလို့ဘက်ကကုစလေ6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တက်မလို့ဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီချင်းဒီကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်းမြေပါများတုံ့ပြန်လို့ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတမစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ထမ်းကဒုတိယဝန်ကြီးဖြစ်တဲ့ကာလုံဆက်ခဲ့တဲ့ချိန်မှာတော့သူကအဲလူများချင်းမများချင်း တစ်ဖက်ကများခြင်းအရက်ဖက်ကများခြင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကတော့ကျွန်တော်တို့ကာလုံရဲ့လုပ်တဲ့သဘောတရားပါကာလုံမလုပ်ခင်မှာတရက်သမုနှစ်ရက်ကြိုပြီးတော့မှဆက်ဆံရကျွန်တော်တို့ကာလုံထဲမှာပါတဲ့ဝီဌာနတွေကနေပြီးတော့မှဒီအဂျန်ဒါတွေကိုဆွေးနွေးပါမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်တမန်တော်ကြီးကိုတင်ပြရတယ်တမန်တော်ကြီးကအဲ့ဒါတွေ collect လုပ်ထားတယ်ပြီးတော့မှအစိုးရအဖွဲ့ဒီအစည်းအဝေးကာလုံအစည်းအဝေးစပြီဆိုတော့လည်းကာလုံအစည်းအဝေးခန်းမှာလည်းတည်တတ်ရှိတယ်အဲ့ဒီအစည်းအဝေးစပြီဆိုတော့လည်းအစိုးရအဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့ညွှန်ချက်ကနေပြီးတော့မှသူကအဲ့ဒီအဂျန်ဒါတွေတိုင်းတော့ခေါ်တာပေါ့ဗျာခေါ်တဲ့အခါကျတော့အဲ့ဒီအဂျန်ဒါတွေတိုင်းပဲဟိုတက်ဆိုင်ရဲ့ဝန်ကြီးဌာနကထားပြီးဆွေးနွေးတာပေါ့ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးလို့ကျွန်တော်ဆွေးနွေးတယ်ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့အဲ့တော့အဲ့လိုမျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒါတွေအားလုံးကဝိုင်းဆွေးနွေးကြပြီးတော့မှသူတို့ဖြတ်တာကတော့တမရကပဲဖြတ်လိုက်တာပဲအဲ့ဒါကိုကျွန်တော်ကမှတ်တမ်းတင်ထားတယ်ဒါကြောင့်ကာလုံရဲ့ဟိုဘာကောမလဲဒီအစည်းအဝေးမှတ်တမ်းဆိုတာလဲဆိုတော့သူကတော့ပြီးကြရှိပါတယ်။ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးပြည်ညွှန်ရေးကိစ္စတွေကိုတည်င်းနေအကုန်လုံးစုံလုံးနေနဲ့ပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6 6ရောက်5ရောက်ဒီဟာကြက်တာမရှိပါဘူး။အဲ့တော့ကျွန်တော်ဖြည့်ဆွတ်တင်ပြရလို့ရှိရင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကြခဲ့တဲ့ခုနှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒုတိယဒီတက်တန်းမှာကျွန်တော်ကဥပဒေရဲ့ဒီသမရတက်တန်းမှာလည်းကျွန်တော်တစ်နှစ်နေခဲ့ရတယ်ပြန်လို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ပြန်ကြားရေးဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မှကာလုံအခွင့်အရေးမဟုတ်ပေမဲ့ပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲကျုပ်တဲ့လူလာပဲဆိုရဲကျုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲကြောင့်မလို့ဖိတ်ကြားလို့ရှိရင်လည်းတက်ရောက်လို့ရပါတယ်အဲတော့ဒီဟာကမဲခွန်းတာနဲ့မဆိုင်ပါဘူးအဲတော့ဒီအကြောင်းအရာဒီပုံမှာအခုတိရဲ့မြင်တဲ့ဟာတွေကိုလည်းဝင်ရောက်ပြီးတော့ဆွေးနွေးလို့ရပါတယ်အဲ့တော့ဟိုတခါမှတော့ကျွန်တော်ရဲ့ဒီဆွေးကြုံခဲ့တဲ့အချိန်မှာတော့မဲခွဲရဆိုတော့တခါမှတော့မရှိဘူးအဲ့တော့မဲခွဲရဆိုတာမရှိဘူးမဲခွဲရဆိုတာမရှိတဲ့ကြောင့်မလို့6ရောက်ဖြစ်တယ်9ရောက်ဖြစ်တယ်ဆိုတာအဓိကမကြဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တချို့ဒီဥပရခိုင်လူကိစ္စမျိုးတွေပေါ်လာတဲ့ခါမှာကျွန်တော်သတိထားမိလားတော့တော့ဒီလုံအမျိုးသားလူမျိုးရေးကိစ္စရဆူပြီးတော့သူစီဝေးခေါ်တယ်နိုင်ငံတော်ဆင်စီဝေးခေါ်ပါတယ်တခြားခုနကာလုံးအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကာလုံးဆိုတဲ့နာမည်နဲ့ကာလုံးအစည်းအဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ NGO ဆူရလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလူမျိုးရေးနဲ့ပတ်သက်လို့တစုံတရာတက်ရောက်မှုတွေရှိနိုင်ပါလား
တော့အဓိကတော့ဟိုကာလုံးမခေါ်ရမယ်လေကာလုံးထဲမှာပါတဲ့လူတွေနောက်တစ်ခါဟိုဆပ်ပလတ်ထပ်ပြီးတော့မှဆို invite ပို့တယ်နော်ဖိတ်ကြားထားတဲ့လူတွေပါတယ်ဆိုတော့အစည်းအဝေးလုပ်တယ်ဆိုရင်တော့ဒီပုံအားဖြင့်ဒါတော့နိုင်ငံတော်ရဲ့ကာကွယ်ရေးလူမျိုးရေးကိစ္စတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းမှန်ပါတယ်သို့တော့သူကဒီဖိတ်ပို့အခြေခံဥပဒေကပြဋ္ဌာန်းထားတာကကာလုံးငါသာလေသူကအာဏိသင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့ကာလုံးလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံးရဲ့အာဏိသင်ကိုတော့အပြည့်အဝရလိမ့်မယ်ဆိုကျွန်တော်တို့ဒီလိုမပြောလဲမအောင်
ဆိုကာလုံးအာဏိသင်ဆိုဘယ်လိုသဘောလဲခင်ဗျာအန်လီရှင်းပြလို့ရမလား
အဲ့တော့ကာလုံးအာဏိသင်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပဲဆိုင်နေမယ်ဗျာဖွဲ့စည်းပုံအခြေခံဥပဒေမှာတော့ तू ကဒီကာလုံးကသူကလုံနိုင်တဲ့အချက်တွေရှိတာဟုတ်ဗျာအဲ့တော့ဟိုကာလုံးကလုံနိုင်တဲ့အချက်တွေရှိတယ်ဆိုကြမလို့ဒီကာလုံးကလုံနိုင်တဲ့အချက်တွေက तू ကဟိုအရေးပေါ်ဒီဘောကလာဆိုင်ရာပြဋ္ဌာန်းချက်များစွာသတ်ပြီးကျွန်တော်ဖွဲ့စည်းပုံကျင်းဥရအခက်ဆက်တင်မှာပါတယ်။အဲဒီမှာဆိုလို့ရှိရင်လေဟိုကာလုံငါတာပြီးရင်သူကပြဋ္ဌာန်းနိုင်တဲ့ခါလေးရှိတယ်။သမရကတည်းကလူမရတဲ့ခါလေးရှိတယ်။ကာလုံခေါ်ပြီးကာလုံကမှပြဋ္ဌာန်းမရတဲ့ရှိတယ်။အကြောင်းမလို့အဲ့ဒီဟာတွေအပေါ်မှာသူတို့နည်းနည်းလေးဆွေးရနေနေရတယ်ကွန်ဆန်းဖြစ်တယ်လို့ကျွန်တော်တော့ယုံကြည်ပါတယ
်။ဟုတ်ကဲ့
ဒီနေရာမှာတော့ကုသညုံကြီးကျွန်တော်ဖြည့်ဆွတ်တင်ပြချင်တာကဒီ Facebook Live ပေါ်မှာတော့တွေ့ကြရတော့ဗျာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကသူနိုင်ငံရေးဝန်ထမ်းအနေနဲ့ဆက်ရမှာအဲ့တော့သူရဲ့ protocol ကနောက်ကျနေလို့ဒါတွေကတော့ကလေးကလာအတွေးခေါ်တွေပါ။ဒါမှအပြင်ကပြည်ထဲမှာလည်းကမလာအထိကထိုင်တာပဲပြီးလို့ရှိရင်အတိုင်ပင်ကဒါဒုတိယနေရာထိုင်တာ။ဒါကြီးကကျွန်တော်တို့လူလည်းမသိဘူးပြောပြရတဲ့အကြောင်းမရှိပါဘူး။အဲ့တော့ဒီဟာကြတော့အဓိကမဟုတ်ဘူး။သူတို့ကာလိုအပေါ်မှာလက်ရှိအစိုးရရဲ့သဘောထားကတော့ကျွန်တော်မြင်တာကတော့ကာလိုဆိုတဲ့ရန်တရားကြီးပြည်ပုံကြီးအုပ်ကြီးစာအုပ်စိမ့်မှာပါတယ်။ဒါပေမဲ့အဲ့ဒီရန်တရားအဲ့ဒီ mechanism ကို အပြည့်အဝအသုံးမချနိုင်တဲ့တခုတော့ကျွန်တော်ကစိတ်မကောင်းဘူ
းဟုတ်ကဲ့
ဒါပဲကျွန်တော်
ဟုတ်ကဲ့ဦးမောင်မြင့်ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကျန်တဲ့ပြည်နယ်ဆွေးနွေးသူတွေကိုဖိတ်ခေါ်ကြပါလေကျွန်တော်ဦးစီသူအောင်မြင့်ဖိတ်ခေါ်ကြပါလေဦးစီသူအောင်မြင့်ခုနကဦးမောင်မြင့်ပြောသွားတာလေကြားမိပါပါဦးမောင်မြင့်ကလည်းရခင်ဦးသိန်းစစ်ဆူကလည်းထမကာလုံစီကူတွေမှာတက်ခဲ့တဲ့လူဆိုတော့သူပြောသွားတဲ့ထင်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရိမ်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏာသိမ်းတွေထိထိရောက်မလုံနိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့အခုလွှတ်တော်ကမှလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမရဘက်ကလည်းပြောနေဒီပေါ်မှာဦးစီစောင်မြင့်ရဲ့အမြင်ကိုကျွန်တော်ရုံလုံးသိကြပါတယ
်ဒါပထမတစ်ခုကအခုဒီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်ထားတာပေါ့နော်အဲထည့်ထားတဲ့ခါကျတော့အခု LD အစိုးရကဒီကလုံအစည်းအဝေးကိုမခေါ်ဘူးဒါပေမဲ့ကလုံအစည်းအဝေးနဲ့အလားတူလည်းတူလိုက်တယ်ပုံတော့မှပြည့်စုံတယ်အခုတော့ကိုတားကြီးကပြောတဲ့ထဲမှာပါတယ်အစိုးရအဖွဲ့ရောသမ္မတရောအကုန်လုံးတက်ပြီးတော့ကံပင်းရီချိုးရောပါတယ်အစည်းအဝေးကိုခေါ်ပြီးတော့မှအလုပ်လုပ်ခဲ့တာတွေလည်းရှိတယ်အဲ့တော့အဲကလုံအစည်းအဝေးတော့မခေါ်ဘူးပေါ့နော်အဲ့တော့မခေါ်တဲ့ဟာလည်းပတ်သက်ရင်ကျွန်တော် LD မဟုတ်တဲ့ခါကျတော့ LD ကဘာလို့မခေါ်လဲဆိုတာကတော့ဒါ LD ပါတီဝင်တွေပါတီသူတို့ပဲပြောထိုင်နေမယ်ဒါပေမဲ့ကျွန်တော်နားလည်တော့က LD အစိုးရLD အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟိုပုံမှန်လေးပြောရင်တော့အရင်ဒါစစ်အာဏာရှင်တွေစိတ်ကြိုက်ဆွဲထားတဲ့ဟာပြည်သူလူထုကဘယ်လောက်ရာခိုင်နှုန်းထောက်ခံလဲဘာညာဆိုပြီးမဲ့ဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောရဆိုရင်အခုပြည်သူလူထုအဆုံးချက်ကိုပြန်ခံယူမယ်ဆိုရင်လည်းဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးအဲဒါတာခဏထားလိုက်ပေါ့နော်အဲ့တော့ဒီစာအုပ်အစိမ်းထဲမှာဒီကုဏတော့2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်လိုက်လာဖို့ဟိုမသိတဲ့အထဲမှာဘုရားတော်ကဒီကာလုံဖွဲ့စည်းပုံကလည်းတခုအပါဝင်ပဲအဲဒီတော့တစ်ဖက်က NLD ကသူကဘာလုပ်ရကြလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်လိုက်လာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတာကမြို့သားကကွေနဲ့လူတွေကောင်တီဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်အတူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲဒီတော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲလို့မဟုတ်ဥပဒေတစ်ခုဆက်ပြီးတော့မှပြထားရမယ်ဒီတိုင်းလုပ်ရမယ်ဆိုတော့ဒါမပါဘူးပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူငယ်ငယ်ပေးကြတယ်ဆိုရင်သမရကဒါအတီးပြည့်ချက်ယူပြီးတော့မှဒါလူငယ်ငယ်ပေးနိုင်တာရှိတယ်။နောက်အရေးကြီးတာတစ်ချက်ကတော့အဲ့မှာပါလဲဆိုတော့တမရကာကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအဲခုနကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါလည်းသမရကခန့်ရမယ်ဆိုတော့ဒီတော့ပဲပါတယ်။ပါတဲ့ခါကျတော့လောဆယ် LD ကနေပြီးတော့ဒီမြို့သားကာကွယ်ရေးနဲ့လူငယ်ရေးကောင်စီအစည်းအဝေးတွေပါဒီမခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့အစကြေးမရှိဘူးအဲဒါပေမဲ့ကိုရတော်ကပြောသလိုပေါ့နော်တမတော်ဘက်ကတော့အခုပြောလာတယ်ပြောလာတဲ့ခါကျတော့ဒါကလည်းဟိုဒိဋ္ဌိရှင်လုံးဝမှပြောတာအဲ့ဒီမှာဒါ NLD ဘက်ကလည်းပြန်ပြောတာရှိတယ်ကျွန်တော်နားထောင်သလောက်ဆိုရင်ဟောဒီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ဘာကြောင့်ခေါ်ခြင်းလဲဘလို့ပါ냐ဆိုတာဒီကာလုံစည်းဝေးထဲမှာအဲကာလုံထဲမှာဆိုရင်တမတော်ကဝင်ဦးစည်းချုပ်လည်းပါတယ်ဒုသမရတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမရကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးပါပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီစားခေါ်ဖို့ဆိုရင်ဘာအကျိုးကြောင်းလဲကိုတော်တော်ကပြောတဲ့ကာလုံအာနိသင်လို့ပါလို့ကျွန်တော်သိတော့နားမလည်ဥမော်ပြေပြောတာအကြည့်တော့ကအခုကာလုံကိုချက်ချင်ဖို့ကိစ္စတွေကဥမော်ပြေကတော့ကိုတော်တော်ကပြောသွားတယ်သူမသိပါဘူးတဲ့အဲ့ဒီဥစ္စာကတကယ်တော့သွတ်တော်ထဲမှာအကုန်လုံးသွတ်တော်အမတ်ကြီးအကုန်လုံးဖြတ်ဝေထားပြီးသားပဲဒီခံကျိုးကတင်သွေးတယ်တမရောကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမော်ပြေလက်မှတ်ပထိုးလို့အဲ့သူမသိဘူးလို့တော့သူညင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာတွေတော့ပါလာကြလဲဆိုတော့ဒီကကွေနဲ့လုံယုံကြီးကောင်စီနဲ့ပတ်သက်ပြီးတော့မှအဲဒီဥစ္စာကပေါ့နော်ဟိုဘာလဲအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပါလာတယ်ပြီးတော့မှလွတ်တော်ကိုပေါ့နော်ပြန်ပြီးတော့မှဖြတ်သိမ်းဖို့စိတ်မပြည့်ငါကတော့သမရကိုအကြံပေးတဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာကိုလာတော်ကပြောတယ်ဥမော်ပြပြောတယ်ဟိုမဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်စီအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်လေကောင်စီရဲ့အားလုံးစံတသဘောထားကိုအလေးထား၍အဆုံးချက်ကိုနိုင်ငံတော်သမ္မတကပေးရမည်တဲ့။ဒါတော့ဒါအတိဖြစ်နေတဲ့ဟာတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့နားလည်လို့ရတာကတော့ဒီခိုင်ဖြိုးပါတီနဲ့တပ်မတော်ဘက်ကအလိုစံတကအဲ့တိုင်းရှိနေတယ်ဆိုတဲ့သဘောပဲ။ကာလုံချက်ထွင်ခြင်းနဲ့သဘောတစ်ခုကတော့တိုက်ပြည်စီမံအုပ်ချုပ်ရေးမှာဒီတပ်မတော်ကဟိုကနတော်ကလို့ပေါ့နော်။ဟိုရှင်းပြိုင်သဘောမျိုးတော့မဟုတ်ဘဲနဲ့ပို့ပြီးတော့လွှမ်းမိုးခြင်းတဲ့သဘောတွေတွေ့နေရတယ်။အဲ့ဒါကြောင့်ကာလုံကိုခေါ်ခိုင်းတဲ့သဘောပဲ။ဥပမာဆိုရင်အခုဒါကရှင်းလင်းရမှာဆိုဘာပြောရလဲဆိုတဲ့ခါကျတော့ကျုပ်ဘာလဲလုံကြုံရေးညဉ့်ရေးနဲ့ခြေဥပင်ကြီးဆွေးနွေးကြည့်နိုင်ရတယ်။ဒါကြတော့ခြေဥပင်ကြီးဆွေးနွေးကြည့်နိုင်ဖို့ဆိုရင်စစ်တော်ထဲမှာဒါတမဒီကဥဆောင်ပြီးတော့မှလုပ်နေတယ်တမတော်လည်းပါတယ်။အဲ့မှာဆွေးနွေးကြည့်နိုင်လို့ရတယ်လေ
။ဒါနဲ့
ပြည်ရေးဆိုတဲ့သူကတမတော်ကိုယ်စီလေတယောဟုတ်ကဲ
့ဟုတ်ကဲ့ဥစီဒါနဲ့ပတ်သက်ပြီးကျွန်တော်လည်းဖြတ်မိခြင်းတယ်ခုနကကျွန်တော်အဲ့မှာသတိထားမိတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့အချိန်မှာ ဟိုတလောကဒီပြည်သူပါတီကဥက္ကူကြီးကတင်းတောက်တီကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်။ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်စုံကျဲဖြစ်တဲ့ဆိုတဲ့ဟာမျိုးသူပြောသွားတယ်။ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့ထွတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုထွတ်တော်တွေပါထိတိုက်တွေ့မဲ့စာတော်ဆန်းစုကြည်နဲ့တက်ကြုံနဲ့ကိုယ်တိုင်ထိတိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလား။ဒီလိုအမြင်နဲ့ပတ်သက်လို့ဥပစုတော်မျိုးဘယ်လိုမြင်ပါလဲ။အဲ
ကျွန်တော်ကတော့မမြင်ဘူး။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟုတ်တယ်ဖက်နဲ့တစ်ဖက်နဲ့နားလည်မှုတွေတိဆောက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင်ဒီ NLD နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတိဆောက်ချင်တဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှတမတော်ကအခုတင်လာတဲ့ဒီဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ဟုတ်မြောက်ဘက်ကိုသွားနေတယ်အဲဆိုတဲ့ခါကျတော့ဒီခုနကတော့လို့ညှိနှိုင်းဆွေးနွေးမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူသဘောထားချပြီးရဲ့ဒါရှိဖို့လိုတယ်အဲ့ဒါမရှိတဲ့နဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူး။ဒါအမှန်တကယ်ပြောဆိုချက်မဟုတ်ဘူးလို့ကျွန်တော်ထင်တယ်။အဲ့တော့အဲ့လိုမျိုးအခြေအနေတွေတွေ့နေရလေဒီကာလုံကိုခေါ်ဖို့ကိစ္စတွေပါလေဆိုတဲ့ဥစ္စာကိုဒီ NLD ဘက်ကလည်းစဉ်းစားမှာမဟုတ်ဘူး။ဒီသဘောကိုကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်
ချင်းဦးပြည်စီရေးအတွက်ညှိနှိုင်းမှုတွေလည်းပါကြဆိုတော့ခုနကပြောသလိုပဲချင်းဦးပြည်စီရေးနဲ့ပတ်သက်လို့တမတော်ကလွှတ်တော်ထဲမှာဘလို့မျိုးရပ်တည်နေတယ်လဲပြည်ထောင်ပြောကဘလို့ရပ်တည်နေတယ်ဆိုတာတတိုင်းတပြည်လုံးဒါကသိနေတာပဲ။ဒါကကြတော့ဒီအကြီးကိုအဲ့ဒီမှာအစ်မပြေဘူးဟိုကနတော့လို့ဖြစ်နေတယ်ဒါကိုကာလုံမဖြစ်မယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒါမှန်တဲ့အယူဆမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်ချူလီလိုင်းပေါ်မှာရှိလို့တို့အချိန်ပေးကြပါလေဥမောင်မြင့်နဲ့ဥစီသူအောင်မြင့်လီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးဥညွတ်လှကိုဖိတ်ခေါ်ကြပါလေဥညွတ်လှတူတတုံနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလက်တလောဖြစ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွှားတိုက်ဖြတ်ရမလဲဆိုတဲ့နီလန်တစ်ခုအဖြစ်ကာလုံအစည်းအဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှမ်းမိုးနိုင်တော့လွတ်တော်ကိုကောက်တာလုံနိုင်ဖို့ကာလုံကနေလွှမ်းမိုးတိုက်ဖြတ်ဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလုံခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလုံအားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါဖြတ်သိမ်းမှုစီစဉ်လာတာဖြစ်ပါတယ
်။
ဒါမဖြစ်သင့်မဖြစ်တိုက်တဲ့ဆိုးရုပ်တဲ့အကြံစီဖြစ်ပါတယ
်။ဟုတ်ကဲ့ဦးညလာကြီးကျေးဇူးပါကျွန်တော်နောက်ထပ်တော့ရှိတူဖိတ်ခေါ်ကြပါလေ။ဦးတန်းမောင်တို့တို့ဆွေးနွေးမေးမြန်းလို့ရပါတယ်
။အာ
ဟုတ်ကဲ့ဦးညလာပြောသွားတာအမှန်ပါဘူးကွာ။ဒီဒီစစ်စစ်ကစစ်တပ်ကဦးနေဝင်တဲ့ဘက်ကတော့အလောက်မဆိုးသေးပါဘူး။အခုကစစ်ကောင်တွေပြင်းနေတာစစ်တပ်ကမရရနိုင်တဲ့ဖြတ်တာပါ။ဒီကားလုံးခေါ်ဖို့တဲ့တောင်ဆန်းစုကြည်ဆွေးနွေးမှုတွေမပြောနဲ့လွတ်တော်ထဲမှာတော့ဆွေးနွေးလို့မရတာတောင်ဆန်းစုကြည်ဟိုကားလုံးခေါ်ပြီးဆွေးနွေးမှုတွေလည်းရှိတော့ရှိကြမှာပါသူတို့အစမပြေတာရှိတော့မှာ
ဟုတ်ကဲ့
တော့ပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ပင်နယ်ဆွေးနွေးတဲ့ဥမ္မောင်မြေကိုပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ခုနကဦးစီသူအောင်မြေပြောသွားတဲ့စကားတွေပေါ်မှာဥမ္မောင်မြေပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါမှာနောက်တစ်ခါသူရှင်နေပြောတဲ့အထင်ပါလေဒီကာလုံကုလို့ချက်ထွင်လာတဲ့ကိစ္စကစစ်တပ်လွှမ်းမိုးမှုကြိုးစားရတယ်ဆိုတဲ့အမြင်လေးတွေရှိတယ်ဥမ္မောင်မြေတာနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ကျွန်တော်နံပါတ်1ကတော့ဥသီစီသူအောင်မြင့်ပြောတဲ့ဟာပေါ့လေအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥတွေကဟောတမတော်စိုးရလက်ထက်မှာဆွဲရဆိုတော့မှန်တယ်ဒါပေမဲ့ကုသတယ်ရီနဲ့ဒီကျွန်တော်တို့ဒုရသာစီရမှာပါတဲ့ကုသတယ်ရီနဲ့ပညာရှင်ရဲ့ဆွဲကြတာဖြစ်ပြီးတော့မှဒီဟာကိုလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်ဗက်ဖနန်လို့တဲ့ကံမှာ92တသမ400ခန့်တော့ထောက်ခံတယ်ဆိုတော့ဒါကရက်ကော့ဒ်ပဲဒါကိုငင်းလို့မရဘူးအဲ့လိုမျိုးငင်းတယ်ဆိုလို့ရှိရင်တော့ကိုယ်စီတူအောင်မြည်အဲ့ဒါဆိုရင်2005ရွေးကောက်ပွဲကလည်းမမှန်ဘူးလို့ပြောမှာပေါ့လူတွေကဒါပေမဲ့ကျွန်တော်တို့ကနောက်ဆုံးရွေးကောက်ပွဲမှာ NLD နိုင်တယ်ဆိုတာကိုလက်ခံတယ်လက်ဆိုင်နိုင်တယ်ဆိုတာလည်းလက်ခံတယ်ဒါပေမဲ့ပြည်သူ့ဝန်ကြီးကဥပဒေကိုကျွန်တော်တို့ဒီ reference လုပ်တဲ့အချိန်လုံးကတော့ကုသမေပတ်မှာ400ခန့်လုံးကမေးပေးတဲ့လူတွေဒီ600ခန့်လုံးကထောက်ခံခဲ့တယ်ဆိုတာတော့လက်မခံလို့မရဘူးဒါဟာကိုကျွန်တော်နံပါတ်1ပြောချင်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကလုံးခေါ်တာကပြည်သူ့အခြေခံဥပဒေကျင့်ဖို့စသည်အပြင်ဒီလိုကိုဘက်ကဥပဒေကြီးလိုပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူးဖွဲ့စည်းကလုံးကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်တဲ့အားလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။သို့တော့အခုကနိုင်ငံတော်တဝမ်းမှာပေါ့ဗျာ။ကျွန်တော်တို့ကအရှိဟောအနောက်ကိုတောင်ဝမြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင်geopolitics ကကျွန်တော်တို့ကိုသူကအခုလုံးဝိုင်းတုံလာတာကျွန်တော်တို့ကဆုံချက်ကြနေတယ်ပေါ့အဲ့လိုအခြေအနေမျိုးမှာသမရကိုနိုင်ငံတော်တိုင်းမကန်ဟိုကျန်တဲ့ဒုတိယသမရတစ်ယောက်ကိုကျန်တဲ့လူတွေကိုအခုလုံးကတကယ်တမ်းပြောမယ်ဆိုလို့ရှိရင်ပညာရေးတက်ကြပါလိမ့်မယ်ဒါပေမဲ့လည်းစည်ရေးမြေနိုင်ငံရေးဒီဟာတွေပေါင်းစုံပြီးတော့မှကျွန်တော်တို့ခေ ေါင်းကြီးကြီးနဲ့လူတွေ၁၁ယောက်ပါတဲ့လူတွေကဖလေချာရင်နဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းတိုင်းပြည်အတွက်ဟိုကာကွယ်ရေးအတွက်လူကြုံရေးအတွက်အကျိုးရှိရာရှိကြောင်းကိစ္စတွေကိုဘာကြောင့်မလုပ်ချင်တာလဲလို့တအားကျွန်တော်ပြောချင်တာအဲ့တော့သောသောကဦးတန်းမောင်တို့ကျန်တဲ့လူတွေပြောတဲ့မဲခွဲမစွာတော့ဒါတော့ကျွန်တော်မပြောတော့ဘူး
ဟုတ်ကဲ့ခုနလည်းဆွေးနွေးပြီးတော့ဟုတ်က
ဲ့အရင်ပြောလို့ရှိရင်ကျွန်တော်ကကနေနေပြောရမှာဆိုလို့ချင်းရံပီစကားပဲကြောင့်မဲမခွဲပါဘူးဆိုတော့ကျွန်တော်ကအထောက်အထားနဲ့ပြောထားပြီးကားလုံးကမဲခွဲခဲ့တယ်ဆိုတာကြည့်လို့ချင်းကျွန်တော်ကိုပြောကျွန်တော်ဒီညမှာဟိုလက်သိခံသွားမယ်မဲခွဲပါဘူးပြောတော့မဲခွဲမယ်ဆိုပြောတော့ဒီလူကြီးအကြောင်းကိုကျွန်တော်ကတုံ့ပြန်စရာအကြောင်းကိုရှိ
ဟုတ်ကဲ့ပါခင်ဗျဟောဦးက
ဒီလူကြီးကိုလည်းကျွန်တော်ပြောချင်တာခင်ဗျားတို့အခုလို့ဟိုဘာကောင်မလို့တောသားရှင်တွေနဲ့ဖိတ်ကော်တဲ့ချာမှာလည်းလည်းဂုံပြေရှိရတဲ့လူဖိတ်ကော်ပါ
ဟုတ်ကဲ့ဒ
ီလူမရှိရတဲ့လူဖိတ်ကော်လို့ချင်းအဲ့ဒါကိုဒီပေါက်တက်ကြရတဲ့ကြိုးလို့ချင်းကျွန်တော်တို့ကတုံ့ပြန်ပြောရတဲ့ခါကျတော့ဘာဖြစ်လဲပြောတော့မြင်လည်းမမြင်ရဘူးဆိုတဲ့ခါကျတော့တော်တော်ပြောရခဲ့တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့က VOA ရပါဒီဟိုကူဥပောင်မြေပြောတာ DVPR ဖြစ်နေလို့ဟုတ်ကဲ့
ဟုတ်ကဲ့ဆက်ဆံပါတယ်
ဟုတ်ကဲ့ကျွန်တော်ဥပောင်မြေခဏလေးကျွန်တော်ဟိုကဥစီဥပောင်မြေကိုပြန်ဖိတ်ကော်ချင်ပါတယ်ခုနကကျွန်တော်အချိန်လက်နဲ့စိတ်ကန်ဒီလို့ဥပောင်မြေခုလို့ပြောပြတာကျေးဇူးပြောချင်ပါဥစီဥပောင်မြေခုနကဥပောင်မြေပြောသွားတဲ့အထဲမှာပါပါတယ်ကာလုံကအဓိကတော့ဒီဒေသကကိစ္စတွေမှာလုံခြုံရေးအရာမြို့သားလုံခြုံရေးအရာကိစ္စမှာစဉ်းစားချက်ဆိုလို့ရှိရင်တက်ကြီးရဲ့စဉ်းစားချက်ပူပါဖြစ်တယ်ဆိုရအားသာချက်လိုတယ်ဆိုတဲ့ဟာမျိုးသူပြောသွားပါတယ်ဦးစီတော်မြတ်အတုံးပြန်ချက်သိချင်ပါတယ
်အဲဒီဟာနဲ့ပတ်သက်ရင်ခင်ဗျားတို့ကပြောသလိုပဲဟိုဘာကြောင့်ဒီ7ယောက်ဖြစ်ရတာလဲအဲ့တော့တကယ်တကယ်ကြားတဲ့ခါကျတော့ဟိုပြီးခဲ့တဲ့ရခိုင်အရေးကြီးပိုင်းဖြစ်တဲ့အချိန်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့မှအစိုးရအဖွဲ့ရောဘုလားတော်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရောပါတဲ့ဒါအကြီးအကဲတွေဒါလုပ်ခဲ့တာပဲဆိုတဲ့ခါကျတော့အဲ့လိုဟာမျိုးတွေကဆိုရင်ပိုးတော်ဒါပြီးတော့ဟိုပြည့်စုံအောင်ပဲတော့အဲ့လိုအကြီးအကဲတွေရှိနေပြီးဆိုရင်ဒါကာလုံကိုခေါ်ဒီဖြစ်စီမခေါ်ဒီဖြစ်စီဒါဘာမှဟိုသိကြတော့တော့ချက်မရှိပါဘူးတော့ဘုလားတော်ကပြောသလိုပေါ့အဲဒီဘုလားတော်ကဒီဒါဆိုဖွဲ့စည်းပုံကိုကျွန်တော်တို့ကဟိုငင်းတို့တစ်ခါပြန်ပြီးတော့ဖြစ်နေအောင်ပဲဟိုတော့မဲထည့်ခဲ့တယ်ဒါဘယ်လောက်မှလုပ်ခဲ့လဲဆိုတဲ့ဥစ္စာကဒါကြီးကတော့ဒီလိုပဲပြောရင်တော့ကိုယ်တော်ကပြောသလိုပေါ့ဒါနောက်ဆုံးလူတို့ကထောက်ခံတတ်ဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဓာတ်ကြီးရင်းပယ်နေရသလဲပေါ့နော်အဲဒီသဘောပဲပြောဖို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အတိုင်းရဲ့လီလိုက်စီစဉ်အချိန်ဆစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဒီကြံ့ခိုင်တဲ့ပုံမျိုးပါတီကဒီကုစလေဥမောင်မြစ်ကိုတော့တရင်တောက်ဥစီစီတော်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်တော်ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရဲ့လီလိုက်စီစဉ်ကိုတော့ဒီမှာပဲရန်နာကပြပါခင်ဗျာ
ကတော့သူကောင်းအောင်နဲ့အတူကိုသားညုံစီစဉ်တက်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းနိုမီတာ30နဲ့50တိုးကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ channel တွေအချိန်တွင်သတင်းအချင်းချုပ်ကို market view တွေကပြောပြပေးပါအောင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစရမ်းတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းပတ်တဲ့လွှတ်တော်မှာတတ်သိထွက်ဆိုဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးယူအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစရမ်းတွေပေးအပ်ဖို့ကြာသာပတင်းတွေအထိအချိန်ပေးထားတဲ့အကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့ဆင့်ခေါ်စာမှာပြောထားပါတယ်ရှင်။မြက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ရေးစစ်ဆေးနေနိုင်ပွဲတွေကိုအောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြက်ကိုရီးယားဆွေရအဘော် KCN နေသတင်းဌာနကဒီကနေ့ပြောပါရယ်။ဒါဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိသည့်အစည်းအဝေးအောင်မြင်မှုမရပဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတိုးနောက်မဆုတ်ဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပဲဖြစ်ပါရယ်ရှင်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်90ပြည့်အထိမ်းအမတ်အခမ်းအနားမှာတရုတ်ဆွေရကသူ့ရဲ့စီးရင်အရာကိုဒီနေ့ထုတ်ဖော်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီခေါင်းဆောင်မော်စီတုံတစ်ချိန်လုံးကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးသမ္မတရှီချင်းပင်ဒီကနေ့အခမ်းအနားတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာပါတီခေါင်းဆောင်မော်စီတုံကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကျင်းပခဲ့တဲ့ TNMA ရင်းပြင်မှာတပ်ဖွဲ့အင်အားရပောင်းများစွာပါဝင်တဲ့ဒီနေ့စီးရင်ကြအခမ်းအနားကိုသမ္မတရှီနဲ့အတူဝန်ကြီးချုပ်လီကစ်ချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြပါရဲ့ရှင်။ဒီတစ်ချိန်တည်းမှာပဲဟောင်ကောင်မှာကတော့ရဲတပ်ဖွဲ့ကပိတ်ပင်ကတ်တက်ထားတဲ့ကြားမှာပဲထောက်ပေါင်းများစွာသောအနက်ရောင်အင်ဂျီဝိဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြကြပြီးတော့ဒီဟောင်ကောင်လူလူလက်ထဲအာဏာပြန်အပ်ဖို့အတွက်တရုတ်ကွန်မြူနစ်ပါတီကိုတောင်းဆိုခဲ့ကြပါတယ်ရှင်
။တည်တင်းချင်းချက်ကမှခင်ပြွေးချင်းညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအစံဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အတိုင်းရဲ့မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.